Welcome to the Voice of America in Burmese.
ဒီမှာပြည်သူတို့ရှင်များဘေးကင်းလုံခြုံတဲ့မနေ့ခင်းဖြစ်ပါစေခင်ဗျာ။ VOA American တိုင်းရဲ့2024ခုနှစ်စက်တင်ဘာ27ရက်စနေနေ့ခင်းအစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ။ VOA ရဲ့ website, Facebook, YouTube စာမျက်နှာတွေမှာပါတပြိုင်တည်းတိုက်ရိုက်ထုတ်လွှင့်နေတာပါ။မနေ့6ရက်နေ့9ရက်တက်စမဲ့အခု VOA မနေ့ခင်းအစီအစဉ်ရဲ့စီစဉ်မှုအဖြစ်ကျွန်တော်ညီငယ်ကြီးကတာဝန်ယူသွားမှာပါခင်ဗျာ။
Lebanon Israel ဒုံးကျည်တွေအပြန်အလှန်ပြစ်ခတ်မှုတောက်ကြနေကပုံပြီးပြင်းထန်လာပါတယ်။ထိန်းချုပ်ထားတဲ့ရုရှားငွေတွေကဒေါ်လာ39ဘီလီယံယူကရိန်းကိုချေမယ်လို့ EU ကပြောပါတယ်။မြမရေဘေးတိုးမြင့်ကူညီဖို့ UN OCHA ကြိုးပမ်းနေပါတယ်
။အဲဒီလိုနောက်ဆုံးရနိုင်ငံတကာသတင်းတွေအပြီးမှာတော့89ချိန်မြောက်ကုလသမဂ္ဂအထွေထွေညီလာခံတက်နေတဲ့တမတ်ကြီးဦးကျော်မိုးထွန်းကိုတွစ်ဆုံမေးမြန်းထားချက်တခါကချင်နဲ့ရှမ်းမြောက်ကတိုက်ပွဲသတင်းပေးပို့ချက်နောက်ရေဘေးကစဲလုံနေကြတဲ့စေနာဝန်ထမ်းတွေကိုစစ်တပ်ကဖမ်းဆီးစစ်ဆေးငွေကြေးကောက်ခံနေတဲ့တဲ့နိုင်ငံရေးကျင်းသား5ဦးသေဒဏ်ချမှတ်မှုပြန်ရုပ်သိမ်းဖို့တောင်းဆိုနေကြတဲ့အကြောင်းတွေကိုတင်ဆက်ဖို့ရှိပါတယ်။နောက်ဖက်စေကဏ္ဍဖြင့်မျိုးသမီးကဏ္ဍသုတ္တဆုံးလင်အမေရိကန်တခွင်သိပ်ပန်တဲ့နည်းပညာကဏ္ဍတွေကိုတင်ဆက်ဖို့ပြင်ဆင်ထားပါတယ်။အခုရင်ဆုံးတော့ဒီကနေ့နဲ့ထိတ်တဲရောက်တဲ့တဲ့ကိုဒေါခင်မျိုးသက်ကကြီးညာပေးပါမယ
်။ရုရှားချူကျော်တိုက်ခိုက်မှုကြောင့်အကြီးအကျယ်ပျက်စီးခဲ့ရတဲ့ယူကရိန်းရဲ့စစ်ဘောရင်းနဲ့ဒဏ္ဍာရီလိုက်နဲ့ပြန်လည်တိစောက်တာမှာကုညီဖို့အတွက် EU ဥရောပသမဂ္ဂကယူကရိန်းကိုဒေါ်လာ39ဘီလီယံထုတ်ချီးဖို့စီစဉ်ထားတယ်လို့ဥရောပကော်မရှင်အကြီးအကဲအာရှူလာဘွန်ဒါလီယန်ကတောက်ကြနေမှာပြောပါတယ်။ Kiev ကိုရောက်နေတဲ့ဘွန်ဒါလီယန်ကယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီနဲ့ပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောတာပါ။အခုပေးမဲ့ချီငွေ39ဘီလီယံဟာယူကရိန်းကိုပေးဖို့ G7 ဆက်မှုထိပ်သီး9နိုင်ငံဂျူလာအစည်းအဝေးမှာသဘောတူချမှတ်တဲ့ဘီလီယံ50တဲကနေပေးမှာဖြစ်ပါတယ်။ရုရှားစီကနေ EU ကထိန်းချုပ်ထားတဲ့ငွေက235ဘီလီယံရှိပါတယ်။အခု EU ရဲ့ဖွဲ့ဝဲဖြစ်တဲ့ဥရောပကော်မရှင်က39ဘီလီယံချိဖို့ရထားချက်အတွက်တခြား EU ဖွဲ့ဝင်နိုင်ငံအများစုရဲ့သဘောတူညီမှုရဖို့လိုအပ်နေသေးပါ။ယူကရိန်းသမ္မတဇယ်လန်စကီကတော့ယူကရိန်းဟာဆောင်းဝင်ခင်မှာပဲ EU ချပေးမဲ့ငွေနဲ့နိုင်ငံတွင်းအကြီးအကျယ်ပျက်စီးနေတဲ့ဒဏ္ဍာရီလိုင်းတွေကိုချက်ချင်းပြင်မယ်လို့ပြောပါတယ်။ရုရှားတိုက်ခိုက်မှုကြောင့်ယူကရိန်းနိုင်ငံတွင်းကဒဏ္ဍာရီလိုင်းသုံးပုံနှစ်ပုံတော့ပျက်စီးခဲ့တယ်အချင်းခံစားထွက်လာတဲ့နောက်အခုလိုရန်ပုံငွေချပေးဖို့ချက်ချင်းလုပ်လာတာပါဒါပေမဲ့ဆက်အုံနဲ့တခြားလူမှုဆက်အုံတွေပြန်နဲ့တခြားရေးရန်ပုံငွေအထူးလိုအပ်နေတယ်လို့လည်းယူကရိန်းသမ္မတကပြောပါတယ်ကျေဇဗရင်းနေကနောက်ဖက်ကန်ဒေသမှာဝင်ရောက်ရှင်းနေခဲ့တဲ့အစ္စရေးတပ်သားတွေကလူသေအလောင်းတွေကိုအိမ်ခေါင်းမှုပေါ်ကနေပစ်ချနေပုံရတဲ့ဗီဒီယိုတွေလူမှုမီဒီယာတွေပေါ်မှာတက်လာတယ်လို့သတင်းဌာနတွေကလည်းတင်လာတဲ့နောက်ဒီဖြစ်ရတဲ့ပတ်သက်ပြီးစုံစမ်းစစ်ဆင်နေပြီလို့အစ္စရေးစစ်တပ်ကတောက်ကြနေမှာပြောပါတယ်။ဒါဟာဂျန်နန်မျိုးအနောက်ဘက်ကဂါဘာဒီယာမျိုးကလေးမှာအစ္စရေးတပ်တွေဟမတ်စစ်သွေးကြော်တွေကိုဝင်ရောက်ရှင်းလင်းရှာဖွေခြင်းဖြစ်ပွားတာပါ။ဗီဒီယိုတွေထဲမှာအစ္စရေးစစ်သားတွေကတည်ဆုံနေပုံရတဲ့လူ၃ဦးအလောင်းတွေကိုအဆောက်အဦကနေကန်ချတာပစ်ချတာတွေမြင်ရပါတယ်။ဒီဖြစ်ရကို AP သတင်းတောက်သူကိုရိုင်းမြင်ရတယ်လို့တည်ဆုံသူတို့ရဲ့ဦးလေးဖြစ်သူကလည်းစစ်သားတွေဒီလူတွေကိုတပ်ပြီးခေါင်းမိုးပေါ်ကနေပစ်ချခဲ့တယ်လို့ Reuters သတင်းဌာနကပြောပါတယ်။ Israel ကဝေးဌာန IDF ကတော့ဒီဖြစ်ရအတွက်စုံစမ်းနေပြီလို့ပြောပါတယ်။ဒါဟာအလေးနဲ့ထားမဲ့ဖြစ်ရဖြစ်ပြီးဒီလိုလှုပ်ဆောင်မှုက IDF တပ်သားတွေမှာရှိရမယ်စံသတ်မှတ်ချက်နဲ့မကိုက်ညီဘူးလို့ပြောပါတယ်။ American မျိုးသားလုံခြုံရေးကောင်စီပြောခွင့်ရ John Kirby ကတော့တကယ်လို့ဒီဗီဒီယိုသားအစ်စ်မှဆိုတာအတီးပြုတ်နိုင်ရင်ဒါဟာတကယ်စစ်သားကောင်းတွေအမှုကျင့်မဟုတ်ဘူးလို့ပြောပါတယ်။ Israel မြောက်ပိုင်းဒေသမှာ Israel နဲ့ Lebanon နယ်စပ်ကျော်ဖြတ်ပြီးနှစ်ဖက် rocket တွေနဲ့ပစ်ခတ်မှုတွေဖြစ်ပွားနေတာဟာလွန်ခဲ့တဲ့17လကျော် Gaza ပြည်ပကစတင်ချိန်ကစပြီးတောက်ကြံတွေကအပြင်းထန်ဆုံးဖြစ်လာပါတယ်။ Lebanon ဘက်က Israel မြောက်ပိုင်းကိုတောက်ကြံအစောပိုင်းမှာ rocket အလုံး150နဲ့ပစ်ခတ်ကြောင်းအများစုကအစ္စရေးဘက်ကဂျားဖြတ်ပြစ်ချနှိုင်းခဲ့တယ်လို့ထိခိုက်မှုတော့တစုံတရာမရှိဘူးလို့အစ္စရေးရာရှိပြောကြားချက်ကို Time of Israel သတင်းမှာဖော်ပြပါတယ်။ဒါပြင်ဒေသခံတွေမလိုအပ်ရင်လူစုလူဝေးမလုပ်ဖို့အိမ်ပြန်မထွက်ဖို့အစ္စရေးစစ်တပ်ကလည်းသတိပေးကြောင်းလည်းဖော်ပြပါတယ်။ Lebanon သတင်းဌာနကလည်းအစ္စရေးဘက်ကဂျာသရီညအနေမှာညတောက်ကြံမှာပါတုံ့ပြန်ပြစ်ခတ်ခဲ့ကြောင်းပြောပါတယ်။ Lebanon တောင်ပိုင်းဂါဖာကီလာမျိုးနာက Hezbollah စစ်တပ်အဆောက်အဦတစ်ခုထဲမှာ Hezbollah အကြမ်းဖက်သမားတူဝင်သွားတာကိုပြတဲ့ဗီဒီယိုကို Israel ကာဝေးဌာန IDF ကထုတ်ပြန်လာပါ။တူဝင်သွားပြီးမကြာခင်မှာပဲ Israel ကလေကြောင်းတိုက်ခိုက်မှုကြောင့်ဒီအဆောက်အဦပျက်စီးသွားကြောင်းလည်းပြောပါတယ်။ IDF ကသူတို့ဟာ ဘီရုမှာလည်းပြတ်မှတ်ထားတိုက်ခိုက်ခဲ့တယ်လို့ပြောသလိုလက်ပနန်သတင်းဌာနကတော့ဘီရုစင်ဂျေဘုံမှာလေကြောင်းတိုက်ခိုက်မှုခံလို့ပျက်စီးသွားတဲ့ပုံမျိုးကိုတင်ပြခဲ့တာဖြစ်ပါတယ်။
UA မြန်မာပိုင်းရဲ့မနက်ခင်းအစီအစဉ်တွေကို 24 နာရီလွှင့်ထုတ်ပေးနေတဲ့လူလူမိတ်ဆွေရုပ်တံလိုင်းကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ပါတယ်။ လူလူမိတ်ဆွေရုပ်တံလိုင်းကိုယူတယ်ဆက်73B အရှာဘင်းဂျူလူတမန်ဖို့ထိုင်ကွန်6ဂျူလူချန်နယ်တရာ23လို့ကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ပါတယ်။ဒါပြင်
မြန်မာနိုင်ငံမှာလျှက်တပြက်ရေကြီးရေရှမ်းမှုဒဏ်ကိုလူပေါင်း9000ဝန်းကျင်လောက်ခံစားရပြီးတည်ဆုံးလူ3000ကျော်နဲ့ဒဏ်ရသူ100ကျော်ရှိတယ်လို့ကုလသမဂ္ဂ UNOCHA ကစက်တင်ဘာ20တောက်ကြာနေ့မှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ငကိုစစ်ပွဲကြောင့်အိုးအိမ်ပြောင်းရွှေ့ရသူတွေအပါအဝင်လူပေါင်း18000ကျော်ထောင်လောက်ဒဏ်ခံခဲ့ရတာဖြစ်ပြီးတော့နေပြည်တော်စကိုင်းမကွေးမန္တလေးပဲခူးကယားကင် ာဖြစ်ကြောင်းဖော်ပြထားပါတယ်။ရေဘေးအတွက်ရေဘော်ကူညီရေးစတင်လှုပ်ဆောင်ဖို့အတွက်ဒေါ်လာ၄သန်းကိုဘိုးရေဘော်တုံ့ပြန်ရေးရန်ပုံငွေတွေကနေယာယီချထားပေးကြောင်းအရေးပေါ်လွတ်တဲ့တောက်သုံးရေးစမ်းတဲ့ရေကဆေးဝါးအိမ်၃ဆောင်အဝတ်ထည်နဲ့အမူကာတွေအပြင်အရေးပေါ်အသက်ကယ်ပစ္စည်းတွေပါအများဆုံးပေးဖို့လှုပ်ဆောင်မှာဖြစ်ကြောင်းလည်းဖော်ပြထားပါတယ်။ကျေးဇူးကူညီရဆက်လက်လှုပ်ဆောင်နိုင်မှုရန်မုံဝင်ထဲ့ဝင်ကြဖို့နှိုးဆော်ထားပြီးရေဘေးသင့်ဒေတာတွေကိုလူသားဆန္ဒမှုအဖွဲ့အစည်းတွေတောရောက်ခွင့်ပေးဖို့လည်းပန်ကြားထားပါတယ်။ယာယီတိုင်ဖုန်းမုန်တိုင်းထံအပြင်းထန်ခံရတဲ့အရှိတောင်အရှတ်ဒေတာနိုင်ငံတွေကိုစားနပ်ရိက္ခာနဲ့ငွေကြေးထောက်ပံ့မှုတွေလုပ်နေပြီလို့ WFA ကုလသမဂ္ဂစားနပ်ရိက္ခာအဖွဲ့ကစက်တင်ဘာ10မှာကြေညာချက်ထုတ်ပြန်ပါတယ်။ဒီနှစ်အတွင်းအကြီးမားဆုံးဖြစ်တဲ့မုန်တိုင်းရိက္ခာမှုကြောင့်မြန်မာ၊လာအိုစ်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေမှာရေကြီးမှုဒဏ်ကျရပြည်နယ်ခံစားရတာဖြစ်ပါတယ်။အဲဒီဒေသတွေမှာဆန္ဒရိက္ခာအခက်အခဲကြုံရတယ်လို့ထောင်ပေါင်းများစွာဟာလူသားစာနာမှုအကူအညီလိုနေရဖြစ်ပြီးတော့သူတို့တွေလူနေမှုပေါ့ပြန်လည်တည်ဆောက်နိုင်ရေးအတွက်ရောရေရှည်အတွက်ရောလည်ရင်းလိုအပ်ချက်တွေကိုပါပူးတွဲဖြည့်ရှင်းပေးဖို့လုပ်နေပြီလို့ WFP ကပြောပါတယ်။မြန်မာနိုင်ငံမှာစစ်တမ်းကြောင့်ယုံရင်းနေတယ်လို့အခုရေကြီးမှုကနေရာနဲ့ချီတည်ဆုံခဲ့ရပြီးလူပေါင်း6သိန်း3000ကျော်ကိုထိခိုက်စေတယ်လို့ပြောပါတယ်။ဒါပြင်ရေပင်မတုံရခင်ကတည်းကဆန်းသက်ရခင်မလုံမလောက်ဖြစ်နေသူ73တန်းကျော်ရှိတဲ့မြန်မာနိုင်ငံအတွက်ရေကြီးတဲ့ဒဏ်ကနေစိုက်ပျိုးမီဧကပေါင်း 1.8 တန်းလောက်ရေလွှမ်းခံရမယ်လို့ခန့်မှန်းထားတဲ့အတွက်ဆန်းသက်ရခင်ပြက်လက်မှုအန္တရာယ်ရှိနေတာကြောင့် WFP ကလူပေါင်း5သိန်းအတွက်ရေပေါ်ဆန်းသက်ရခင်အကူအညီပေးဖို့လုပ်နေတယ်လို့လည်းပြောပါတယ်။ထိုင်ဝမ်ဆက်မှုလုပ်ငန်းအဖွဲ့အကြီးဆုံးအဖွဲ့တစ်ခုဖြစ်တဲ့ Formosa Plastic လုပ်ငန်းအုပ်စုအခြေခံအမှုဆောင်အရာရှိကြီးတဦးကိုတရုတ်ဆိုရကတရုတ်ပြည်မကနေပြန်လဲထွက်ခွာခွင့်ပိတ်ပင်လိုက်ပါတယ်။အမည်အတိအကျထုတ်မပြောပေမဲ့တရုတ်ပြည်ကိုရောက်နေတဲ့ Formosa Plastic Group ကအခြေခံအမှုဆောင်အရာရှိကိုတရုတ်ဆိုရကပြန်ခွင့်မပေးကြောင်းထိုင်ဝမ်အာဏာပိုင်တွေကအတည်ပြုပြောတာဖြစ်ပါတယ်။ဒါဟာတရုတ်ပြည်မထဲမှာစီးပွားရေးလုတ်ကင်ဖို့နဲ့တရုတ်ပြည်ကိုတွားရောက်ဖို့နဲ့ပတ်သက်ပြီးစိုးရိမ်မှုတွေကိုတိုးလာစေတယ်လို့အကြေခတ်တွေကပြောပါတယ်။တရုတ်ဆိုရကနိုင်ငံခြားသားအများပြားကိုပြန်လည်ထွက်ခွာခွင့်မပေးဘဲဖြစ်နေခြင်းမှာအခုလိုထိုင်ဝမ်လုပ်ငန်းရှင်ကိုပြန်ခွင့်မပေးတဲ့အတွက်တရုတ်နဲ့ထိုင်ဝမ်ကြားတင်းမောင်းမှုတွေတိုးလာစေတာပါ Formosa Plastic Group အကြီးအကဲအမှုဆောင်အရာရှိဟာတိုင်ပင်ကနေတရုတ်ပြည်မကစီးပွားရေးအချက်အချာဖြစ်တဲ့ရှန်ဟိုင်းကိုရောက်ဒေသအာဏာပိုင်တွေကခေါ်ယူဆစ်ဆဲတာခံရတယ်လို့ထိုင်ဝမ်တရုတ်ပြည်မဆိုင်ရာကောင်စီ MAC ကဗုဒ္ဓဟူးနေ့မှာအတည်ပြုပါတယ်အသေးစိတ်ကိုထုတ်မပြောပါဘူးဒါပေမဲ့ကျေးဇူးပေးနေညနေပိုင်းမှာတော့ဒီထိုင်ဝမ်အမှုဆောင်ရာရှိရာနိုင်ငံရေးဌာနမှမဟုတ်မျိုးစားလုံခြုံရေးဆိုင်ရာကိစ္စတွေကြောင့်ထက်ရာဇဝမှုဆိုင်ရာကိစ္စတခုခုကြောင့်ပြန်ခွင့်တားမြစ်ခံရတာဖြစ်နိုင်တယ်လို့ပြောပါတယ
်စနေမနေ့ထိတ်တန့်သတင်းတွေကိုဒေါက်ခင်မျိုးသက်ကကြီးညာပေးခဲ့တာဖြစ်ပါတယ်ဗျာခုကဆက်လို့ဆက်သွယ်မေးမြန်းချက်သတင်းပေးပို့ချက်နဲ့ပတ်စင်ကဏ္ဍတွေကိုစက်တိုက်တင်ဆက်သွားပါမယ်ကုလသမဂ္ဂဥကြုံမှုထွန်းကိုမေးမြန်းထားချက်နဲ့စတင်ပါမယ်။ကုလသမဂ္ဂမှာမြန်မာနိုင်ငံဆိုင်ရာအများအပြားကိုယ်စားလှယ်တာမတ်ကြီးဖြစ်သူ့ကိုနောက်တစ်နှစ်ဆက်ပြီးအသိမှတ်ပြုလိမ့်မယ်လို့မျှော်လင့်ထားတဲ့ကြောင်းတာမတ်ကြီးဥကြုံမှုထွန်းကပြောပါတယ်။ကုလသမဂ္ဂအနေနဲ့မြမအရေးကိုခုရက်ပို့ပြီးထရောက်တဲ့နီးလန်းတွေနဲ့ဖိအားပေးဆောင်ရွက်ဖို့လိုနေလို့ဒီတွေတုံးအားပေးဆောင်ရွက်နေတယ်လို့လည်းဆိုပါတယ်။ညောင်မျိုးကမြမကိုယ်စားလှယ်အများအပြားကိုယ်စားလှယ်ရုံးမှာတာမတ်ကြီးဥကြုံမှုထွန်းကိုမတ်ခင်မြွေထွေးကတွေ့ဆုံမေးမြန်းထားပါတယ်ခင်ဗျာ။
မင်္ဂလာပါသမ္မတ်ကြီးရှင
်မင်္ဂလာပါခင်ဗျာ
ကုလိုမအားလက်တဲ့ကြာ view တွေအတွက်တကူးတကအချိန်ပေးတာကိုလည်းကျေးဇူးအများကြီးတင်ပါတယ်ရှင
်ဟုတ်ကဲ့ကျွန်တော်လည်းကျေးဇူးတင်ပါတယ်တကူးတကနယူးယောက်ကိုလာပြီးတော့အခုလိုမျိုး interview လုပ်တဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်ဆိုတော့အချိန်မနှောင်းဝဲဟိုသမ္မတ်ကြီးကိုစပြီးတော့မေးလိုက်ချင်တာကအခုဒါထွေထွေညီလာခံဆွေးနွေးပွဲတွေလည်းကျင်းပနေပါတယ်ဆိုတော့ဒီဆွေးနွေးပွဲတွေမှာလည်းဒါမြမရင်းနဲ့ပတ်သက်ပြီးတော့ဆွေးနွေးနေကြတာရှိတယ်ဆိုတော့ဒီနှစ်မှာရောသမ္မတ်ကြီးတို့အနေနဲ့မြမရင်းနဲ့ပတ်သက်ပြီးတော့ဗောနော်အဓိကဟိုဘာတွေဟိုတွန်းတိုက်တိုက်ပြောဆိုဆွေးနွေးဖို့ရှိပါလဲရှင
်။ကျေးဇူးပါပဲဗောနော်ကျွန်တော်တို့ကအဓိကကတော့ဒီမျက်နှာစာမှာဗောနော်ဂျူဇန်မျက်နှာစာမှာတော့မြန်မာကိစ္စကိုပို့ပြီးတော့နိုင်ငံနေအနေနဲ့ပို့ပြီးတော့အတန်းရှင်းရှိလာအောင်အဲ့ဒီအတန်းရှင်းရှိလာအနေတစ်ဆင့်ဗောနော်ထိရောက်တဲ့ action ယူမှုတွေဖြစ်အောင်တော့ဗောနော်ကျွန်တော်တို့တောက်လျှောက်တော့စ조사နေတာရှိပါတယ်။ဒါပေမဲ့တစ်ခါလေကြတော့လဲဒီကျွန်တော်တို့မျှော်လင့်တဲ့အတိုင်းဗောနော်အဲ့ဒီ level အထိမရောက်တဲ့ဥစ္စာတွေလဲရှိပါတယ်ဒါမဲ့တစ်ဖက်ကလည်းကျွန်တော်တို့မဖြစ်မနေဆက်စ조사နေရမှာဖြစ်တဲ့အတွက်ကြောင့်ဆက်တော့စ조사နေပါမယ်အထူးကူဖြစ်ရင်ပေါ့နော်အခုလိုမျိုးဟို high level week ပေါ့နော် general debate ကျင်းပတဲ့ကာလမှာနိုင်ငံတကာကခေါင်းဆောင်တွေနောက်ပြီးတော့သူတို့သက်ဆိုင်ရာနိုင်ငံခြားရေးဝန်ကြီးတွေလာရောက်တဲ့အချိန်ဖြစ်တဲ့အတွက်ကြောင့်လည်းပေါ့နော်ဟိုအဆင်ပြေရင်ပြေသလိုအခွင့်အရေးရရင်ရသလိုပေါ့နော်ကျွန်တော်မြန်မာကိစ္စနဲ့ပတ်သက်ပြီးတော့ရှင်းလင်းတင်ပြတာတွေနောက်ပြီးတော့သူတို့ဘက်ကနေပြီးတော့ထိရောက်တဲ့အရေးယူမှုတွေသူပြင်းတော့ထိရောက်တော့အရေးယူမှုလို့ပြောတဲ့ဥစ္စာမှာဒီကျွန်တော်တို့ဒီစစ်တပ်ကနေပြီးတော့ကျွန်တော်တို့ဖြီးသူတွေပေါ်မှာတရားဘုံကျဲတပ်ဖြတ်နေတဲ့ဥစ္စာတွေနဲ့ပတ်သက်ပြီးတော့ပေါ့နော်အမြန်ဆုံးရတန်းရက်အောင်ကျွန်တော်တို့ဖြီးသူတွေလိုလားနေတဲ့ဒီစစ်အာဏာရှင်စနစ်ချုပ်ငင်းဖို့ Federal Democracy နိုင်ငံထိတော်နိုင်ဖို့အတွက်ပေါ့နော်လမ်းကြောင်းပေါ်ရောက်ဖို့အတွက်ကိုကျွန်တော်တို့လုပ်ပေးနိုင်အောင်ပေါ့နော်တွေ့တဲ့လူတွေအဲကျွန်တော်အခွင့်အရေးရရင်ပြောလို့ရတဲ့နေရာတွေမှာတော့ဒီကိစ္စကိုတော့အလေးထားပြီးတော့အရင်ကလည်းပြောတယ်အခုလည်းဆက်တော့ပြောနေပါတယ်ခင်ဗျာဟုတ်ကဲ့
မြမအရေးအတွက်နိုင်ငံတကာတိုင်းဝိုင်းနေနဲ့ပို့ပြီးတော့ထိအောင်လုပ်ဖို့အတွက်အရေးကြီးခုချိန်မှာဗားတွေလိုအပ်နေပါလေ
အရေးကြီးဆုံးပေါ့နော်ဒါနဲ့ပတ်သက်ရင်ကျွန်တော်တို့မြန်မာနိုင်ငံကိစ္စကအားလုံးအတွက်ပေါ့နော်ကျွန်တော်တို့ပြည်သူတွေအတွက်ကတော့ပြောစရာမလိုအောင်အရင်အရေးကြီးပါတယ်အဲ့လိုပဲကျွန်တော်တို့မြန်မာကိစ္စအိန္ဒိယချင်းနိုင်ငံတွေအတွက်ကောဒေသတွင်းနိုင်ငံတွေအတွက်ကောအရေးကြီးပါတယ်ဘာလို့လဲဆိုတော့ကျွန်တော်တို့မြန်မာနိုင်ငံကိစ္စကြောင့်အိန္ဒိယချင်းနိုင်ငံတွေပေါ်လဲထိခိုက်မှုရှိတယ်မရှိဘူးလို့ပြောနေတဲ့ဥစ္စာတွေကကျွန်တော်မျက်စိစုံမိတ်ပြီးတော့ငင်းနေတယ်လို့တော့ဒါပြောလို့ရ facts တွေကြည့်လိုက်အချက်ဘယ်လိုပဲရှိပေါ့နော်မြေပြင်ကိုသွားပြီးကြည့်လိုက်ကျွန်တော်တို့အိန္ဒိယချင်းနိုင်ငံတွေကိုထိခိုက်နေတာကတော့မလွဲမသွေလို့ပြောလို့ရပါဒါကြောင့်အိန္ဒိယချင်းနိုင်ငံတွေထိခိုက်ပြီဆိုရင်ဒေသတွင်းနိုင်ငံတွေလည်းထိခိုက်ပါဒါကြောင့်အိန္ဒိယချင်းနိုင်ငံတွေဒေသတွင်းနိုင်ငံတွေအနေနဲ့ကျွန်တော်တို့ပြည်သူတွေရဲ့မျက်နှာကိုကြည့်ပေးပါကျွန်တော်တို့ပြည်သူတွေဒုက္ခရောက်နေတဲ့ဥစ္စာတွေကိုကြည့်ပေးပါဒါတွေကိုကြည့်ပြီးတော့ကဲတင်ကူညီပေးနိုင်ဖို့အတွက်ဆိုရင်သူတို့တွေနဲ့ပြည်သူအတန်ကိုကောင်းကောင်းနားထောင်ပေးဖို့လိုပါတယ်ပြည်သူအတန်ကိုကောင်းကောင်းနားထောင်ရင်းနဲ့ကျွန်တော်တို့ပြည်သူတွေရဲ့ဖြစ်စေခြင်းတဲ့ဥစ္စာကိုအကောင်းဆုံးဖြစ်အောင်လိုက်လံဆောင်ရွက်ပေးကြဖို့ပေါ့နော်ဒီနေဆက်ဒေတာတွေမှာလည်းကျွန်တော်တို့ပြည်သူတွေအနေနဲ့အများကြီးဒုက္ခရောက်နေတာတွေရှိတယ်ဒါတွေကိုအမြန်ဆုံးပေါ့နော်ကူညီပေးစေဖို့ပဲနောက်ပြီးတော့ထိရောက်တဲ့အရေးယူဆောင်ရွက်မှုတွေဆိုတာခုနကျွန်တော်ပြောတဲ့ Jeff Fuel တို့ဘာလို့ကအစမစည်းစင်းဖို့အတွက်ကိုအိန္ဒိယချင်းနိုင်ငံတွေဒေတာတွေနိုင်ငံတွေကဝိုင်းဝန်းကူညီဆောင်ရွက်ပေးဖို့လိုပါတယ
်။ဒါမှကြီးဆောဆောပြောသွားတဲ့အထဲမှာပါတယ်ဒီဒေတာတွေနိုင်ငံတွေရဲ့အခမ်းအကဏ္ဍပေါ့နော်ဆိုတော့ဒီနိုင်ငံတွေရဲ့အခမ်းအကဏ္ဍအရေးပါတယ်လို့ကုလသမဂ္ဂကပို့ပြီးတော့ထိရောက်တဲ့ဆောင်ရွက်မှုတွေမြန်မာပေါ်မှာဖိအားပေးနိုင်ဖို့လို့ပြောဆိုတဲ့နေရာမှာအခုဒီအရေးပါပါတယ်ဆိုရဲဒီဒေတာတွေနိုင်ငံတွေတရုတ်အပါဝင်ပေါ့နော်ဒီလိုနိုင်ငံတွေနဲ့ရောတမ်မတ်ကြီးတို့အနေနဲ့ထိတွေ့ဆက်ဆံပြီးတော့ချိတ်ဆက်ဆောင်ရွက်တာမျိုးတွေရောရှိပါလားဆွေးနွေးစကားပြောတာတွေရှိပါသလားရှင်
ကျွန်တော်ဒီမျက်နှာစာအပိုင်းနဲ့ပြောရရင်ပေါ့နော်ကျွန်တော်တို့ဟိုပွင့်လင်းပြောရင်တရားဝင်ထိတွေ့မှုပိုင်းတော့မရှိပါဘူးဒါပေမဲ့လည်းပေါ့နော်ကျွန်တော်တို့တန်တမန်တွေဖြစ်တဲ့အတွက်ကြောင့်အစည်းအဝေးတွေမှာတော့၎င်းအစည်းအဝေးအခမ်းပွားမှာတော့၎င်းဒီလိုမျိုးဟိုပေါ့နော်ကော်ရီဒေါ်မှာတော့၎င်းဒါကတော့တန်တမန်တွေဖြစ်တဲ့အတွက်ကြောင့်တစ်ခါလေမဖြစ်မနေတွေ့ရတဲ့ဥစ္စာတွေရှိရဲမဖြစ်တန်တမန်ဖြစ်တဲ့အတွက်ကြောင့်ပေါ့နော်လက်ဆွဲနှုတ်ဆက်မိတ်ဆက်စကားပြောရတာလေးတွေရှိတယ်ပေါ့နော်ဒီလိုပုံစံမျိုးတွေနဲ့တော့တွေ့ဆုံနှုတ်ဆက်တခါလေဘာသာရပ်နဲ့ပတ်သက်ပြီးတော့လည်းပြောဆိုမှုတွေတော့ရှိတယ်လို့တော့အဲ့လိုလေတော့ဖြေချလိုပါတယ်အသေးစိတ်တော့ဖြေဖို့တခါလေမှာခက်သေးတဲ့အတွက်ကြောင့်ခုလိုမျိုးပေါ့နော်ဒီတန်တမန်ဖြစ်တဲ့အတွက်ကြောင့်ဒီလိုမျိုးတွေတော့တွေ့ဆုံမှုလေးတွေတော့ရံပါရံကားလို့ရှိတတ်ပါတယ်ဆိုတာလေတော့ဖြေချလိုပါတယ်ခင်ဗျ
ဟုတ်ကဲ့ပါဆိုတော့ဒီဟိုအခုအထွေထွေညီလာခံချိန်ပါနေတဲ့အချိန်မှာတန်အမှတ်ကြီးကိုနောက်ထပ် ဟိုတစ်နှစ်ပေါ့နော်ဆက်ပြီးတော့အများအတန်ကုစလေအဖြစ်ဆက်ထားဖို့ဆိုတဲ့ကိစ္စတွေကလည်းဆွေးနွေးကြမယ်ဆိုတော့ဒါနဲ့ပတ်သက်ပြီးတော့လည်းနည်းနည်းလေးမေးချင်ပါတယ်ပြီးခဲ့တဲ့2021အာနာသိမ်းမှုနောက်ပိုင်းတခြားလုံးမှာတော့တမ်မတ်ကြီးကိုပဲကုလသမဂ္ဂရဲ့ဒီ CCA ကော်ပတီကဆက်ပြီးတော့လက်ခံထားတယ်စစ်ကောင်စီဘက်ကအဆိုပြုတဲ့ကုစလေတွေသူတို့ညှင်းပယ်ထားဆဲဖြစ်ပါတယ်ဆိုတော့ဒါကနောက်တစ်နှစ်ကောတက်တန်းတူအလားအလာဘယ်လိုများရှိနေပါလဲတမ်မတ်ကြီးဘက်ကစိုးရိမ်မှုရောရှိပါလား
ဟုတ်ကဲ့ဒါနဲ့ပတ်သက်လို့တော့ဒါကဒီ2021ဒီ September August September လာဆိုရင်ဒီလိုကိစ္စတွေကတော့ပြန်ပြီးတော့ကျွန်တော်တို့ကြားနေရတယ်မြင်နေရတယ်လောက်ကင်နေရတဲ့ဥစ္စာတွေပေါ့နော်ဒီဥစ္စာနဲ့ပတ်သက်လို့ Credentials Committee ကတော့ဆုံးဖြတ်တာပါဆိုပုံမှန်အဖြစ် Credential Committee ရဲ့ဆွေးနွေးဆုံးဖြတ်တဲ့ report ကို plenary ကိုတော့ November လခုံပိုင်းဒါမှမဟုတ် December လဆန်းပိုင်းတင်ပါတယ်အဲ့ဒီတော့မှပဲပေါ့နော်ဒါ Credentials Committee ရဲ့အတည်ပြုတဲ့ဥစ္စာမျိုးကိုရမယ်ဖြစ်တယ်ပေါ့နော်ဒီအချိန်မှာတော့ကျွန်တော်တို့ပြောလို့တော့ခက်ပါသေးတယ်ဘလို့ပုံစံမျိုးနဲ့ဆိုတဲ့ဥစ္စာမျိုးတော့ဒါပေမဲ့ကျွန်တော်ရရှိတဲ့ indication တွေအရတော့ပေါ့နော်ဒီမိနစ်ကပုံစံမျိုးအတိုင်းကျွန်တော်တို့ဒီ status ကိုဆက်သွားမယ်ဆိုတဲ့ဥစ္စာမျိုးတော့အကြမ်းပြင်းတော့ကျွန်တော်နားလည်ထားပါတယ်ဒါကြောင့် status ကိုလို့ပြောရင်ပေါ့နော်လက်ရှိရှိနေတဲ့ကိုယ်စားလှယ်ကနေပြီးတော့ဆက်ပြီးတော့တာဝန်ဆက်ယူဆောင်ရွက်သွားတဲ့ဥစ္စာမျိုးဖြစ်ပါတယ်ခင်ဗျလောလောဆယ်တော့ဒီလောက်ပဲပြောနိုင်ပါသေးတယ်ဘာလို့လဲဆိုတော့ပုံမှန်အဖြစ်ခုနပြောသလိုပေါ့နော်နိုဝင်ဘာလကုန်ပိုင်းလောက်မှာတွေ့ဆုံပြီးတော့နိုဝင်ဘာလကုန်ပိုင်းသို့ဟိုဒီဇင်ဘာလဆန်းပိုင်းမှာကုလသမဂ္ဂအထွေထွေညီလာခံမျက်နှာစုံညီအစည်းအဝေးကိုတင်ပြလိမ့်ရှိပါတယ်ခင်ဗျဟုတ်ကဲ့ခင်ဗျကျေးဇူးအ
များကြီးတင်ပါတယ်တမ်မတ်ကြီး
ဟုတ်ကဲ့ကျေးဇူးပါခင်ဗျဟုတ်ကဲ့
တမ်မတ်ကြီးဥကြုံမထုံးကိုမက်ကင်ပြူတွေတွေ့ဆုံမြင်မြန်ထားတာပါအခုတော့စီးရဲသတင်းပေးဖို့ချက်နဲ့ဆက်ပါမယ်ကချင်ပြည်နယ်ဖားကန့်မြို့နယ်စိုင်းတောင်မှာဒီကနေ့ဆိုရင်14ရက်မြောက်နေ့ထိတိုက်ပွဲတွေဆက်လက်ပြင်းထန်နေပါတယ်။လက်ရှိမှာတော့တိုက်ပွဲဖြစ်ပွားမှာကိုစိုးရိမ်နေတဲ့ဖားကန့်မြို့ပေါ်ကဒေသခံတွေကတိတ်ရှောင်နေကြပါတယ်။ဒါပြင်ရှမ်းမြောက်မှာလည်းတိုက်ပွဲတွေဖြစ်နေပါတယ်။ရန်ကုန်ကပေးပို့တဲ့စစ်ရေးအခြေအနေကိုကျွန်တော်ကပဲဆက်ပြီးပြောပြပါမယ်။ဖားကန့်မြို့နယ်စိုင်းတောင်ရောက်မှာစက်တင်ဘာ9ရက်နေ့ကစပြီးတိုက်ပွဲတွေဖြစ်နေတာမှာလက်ရှိထိလည်းဆက်လက်ပြင်းထန်နေစေလို့ဒေသခံတွေကပြောပါတယ်။စက်တင်ဘာ20ရက်နေ့မနက်ပိုင်းမှာတော့တိုက်ပွဲတွေငြင်းခဲ့ပေမဲ့ဝန်လယ်ပိုင်းမှာတိုက်ပွဲတွေဆက်ဖြစ်နေကြောင်းဖားကန့်ဒေသခံတူက VOA ကိုအခုလိုပြောပါတယ
်ဒီနေ့လေဒီဆိုင်းတော်ဘက်ချမ်းမှာတိုက်ပွဲတွေဆက်ဖြစ်နေတယ်ဒီစစ်ကောင်စီနဲ့ဒီ KNK ပြီးတဲ့ပူးပေါင်းအဖွဲ့တွေနဲ့ပေါ့နော်ဒီဖားကန့်တမကုန်းကနေဒေသနဲ့ရေလန်းထူနေတဲ့အပြာနာဒီဆိုင်းတော်ဘက်ချမ်းအပြာနာပြစ်ခတ်နေကြပေါ့နော်ဒီနေ့ဆို14ရက်မြောက်ရှိပေါ့နော
်လက်ရှိမှာကချင်လက်မြောက်ကြီးတက်မတော် KNY နဲ့ပူးပေါင်းတပ်ဖွဲ့တွေကဖားကန့်မြို့ကိုပိတ်ဆို့ထားတယ်ဆိုပါတယ်ဖားကန့်မြို့ကန်တွေကတော့တိုက်ပွဲတွေပုံမပြင်းထန်လာမှဆိုရင်တကြောင်တခြားရက်တွေကိုတိတ်ရှောင်နေရကြောင်းဒေသခံကအခုလိုဆက်ပြောပါတယ
်။လောစေကာဒီဖကန်တဝိုက်ကိုလည်း KNG PD ဘဝဖွဲ့အကုံဝိုင်းဝန်းပိတ်ဆို့ထားပါတော့နော်။ဖကန်ဘက်မှာလည်းဒီတမျိုးလုံးဒီပါတီမျိုးပေါ်ရက်ွက်တွေကြောင်းကြပါတော့နော်။ဆိုင်းအကုံပိတ်ထားတယ်၊ပစ္စည်းတွေရွှေ့ကြတယ်၊ကြောင်းကြတယ်။ပြည်သူတို့များလည်းစစ်ဆောင်ကြပါတော့အထုပ်ပိုးတွေနဲ့တမျိုးအထုပ်ပိုးနဲ့ထပ်ပြေးနေလို့ပဲတွေ့တယ်။ဒီဖကန်မျိုးပေါ်ရက်ွက်တော့မောဝိုင်းလုံးပြောတော့မရှိသေးတော့ပေါ့အကုံရွှေ့ကြတာပေါ့။အဓိကဒီတိုက်ပွဲရဲ့ပြင်းထန်တာမှာဆိုရင်တော့ပေါ့
လက်ရှိဆိုင်းတောင်တိုက်ပွဲအပြင်းထန်ဖြစ်နေလို့စမ်းကြွယ်မော်တောင်ယူမာရက်ခွက်ဆိုင်းတောင်ရက်ခွက်1234ကြောက်သွေးတောင်ဖားပြင်စပော့ပဇန်ချောင်းစတဲ့ခြေရွာကဒေသခံ1000ကျော်လောက်စစ်ဆောင်နေရတယ်ပြောပါတယ်ဆိုင်းတောင်မှာဖြစ်ပွားတဲ့နှစ်ပတ်ကြာတိုက်ပွဲတွေအတွင်းလက်နက်ကြီးပစ်ခတ်တာနဲ့လေကြောင်းကတိုက်ခိုက်တာကြောင့်ဒေသခံပြည်သူ90နီးပါးသေဆုံးပြီးလူ100လောက်ဒဏ်ရာရရှိနိုင်ကြောင်းလည်းဒေသခံတွေကခံမှန်းကြပါတယ်အသေးစိတ်အခြေအနေကိုတော့စရင်ကောက်ယူနိုင်တာမရှိသေးကြောင်းပြောပါရယ်ဒေတာရင်းသတင်းမီဒီယာတချို့မှာတော့ KIA နဲ့ PDF ပူးပေါင်းတပ်တွေကဖားကန့်မြို့ဟာဗျူဟာကုန်းကိုစက်တင်ဘာ20ရက်နေ့ကစပြီးတိုက်ခိုက်နေကြောင်းဖော်ပြတာတွေရှိပါတယ်ပြီးခဲ့တဲ့လကုံပိုင်းကမန်လေးကစမ်းတက်လာတဲ့လက်နက်နဲ့ရိတ်ခါတင်စစ်သမော80နှစ်ကလည်းဒဇင်းမဲစက်တင်ဘာ18ရက်နေ့တုန်းကဗမော်မြို့ကိုစိုက်အုပ်ကြောင်းနဲ့ကျန်တဲ့သမော60နှစ်က4ဆင်းကို KIA ပူးပေါင်းတပ်တွေကသိမ်းယူခဲ့ပြီးနှစ်စင်းကိုနှိမ့်မြုပ်ခဲ့ကြောင်းဒေတာရဲမီဒီယာတွေမှာဖော်ပြကြပါတယ်ဒီသတင်းနဲ့ဖားကန့်မြို့တိုက်ပွဲအခြေအနေကိုမေးမြန်းနိုင်ဖို့ KIA ပြန်ကြားရေးတာဝန်ခံကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးတစ်ချိန်တည်းမှာပဲရှမ်းပြည်နယ်မြောက်ပိုင်းတီဘောနဲ့နောင်ချိုဘက်မှာလည်းစစ်ကောင်စီတပ်တွေနဲ့ TNL တအောင်းပလောင်နဲ့ပူးပေါင်းတပ်တွေကြားတိုက်ပွဲတွေဆက်လက်ပြင်းထန်နေပါတယ်ဒီလ19ရက်နေ့ကနေကင်း12နာရီခွဲကနေ2နာရီလောက်ထိတီဘောမြို့နယ်အတွင်းကိုစစ်ကောင်စီရဲ့ Jet တိုက်လေနဲ့3ချိန်လာရောက်ပြီးပေါင်900ပြင်းရရှိတဲ့ဘုံပါဝင်ဘုံ၁၁လုံးကျဲချခဲ့သလိုလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့ကြောင်း TNL ကသတင်းထုတ်ပြန်ထားပါတယ်။နောင်ချုံမြို့မှာတော့စကွေနှစ်မနေ့3နာရီလောက်မှာ Y12 မျိုးစားလေယာဉ်နဲ့ဘုံလုံး60နီးပါးကျဲချတိုက်ခိုက်ခဲ့တာကြောင့်
ဈေးဆိုင်ခန်းတွေနဲ့လူနေအများပြားပျက်စီးခဲ့ကြောင်းလည်းဖော်ပြပါတယ် TNL နဲ့ကူအောင်တက်တွေဟာစီဘောမျိုးအခြေဆိုင်ခလာရ23ခမာရ503 504နဲ့နောင်ချုံမျိုးနဲ့တောင်ခန်းရွာအခြေဆိုင်တဲ့စစ်ကောင်စီရဲ့အမှတ်9ရက်နဲ့အမြောက်စခန်းကုတ်ကဲဌာနချုပ်အမြောက်တိုင်ရင်354တို့ကိုထိုးစစ်ဆင်တိုက်ခိုက်နေပြီးတိုက်ပွဲတွေပြင်းထန်နေပါတယ်စစ်ကောင်စီကတော့ကချင်နဲ့ရှမ်းမြောက်ကတိုက်ပွဲတွေနဲ့ပတ်သက်ပြီးလက်တလောသတင်းထုတ်ပြန်ထားတာမရှိပါဘူးခင်ဗျာ
ရန်ကုန်ကသတင်းပေးပို့ချက်ပါခင်ဗျာခုတော့ရေဘေးဒုက္ခသည်ကယ်ဆယ်ရေးသမားတွေဖမ်းဆီးငွေညှစ်ခံရတဲ့အကြောင်းနဲ့ဆက်ပါမယ်မြန်မာနိုင်ငံမှာတိုင်ဖုန်းမုန်တိုင်းရာဂီနောက်ဆက်တွဲမိုးရွာသွန်းမှုကြောင့်ရေဘေးဒုက္ခကြုံနေရသူတွေကိုတနိုင်တစ်ပိုင်းအကူအညီတွေပေးနေတဲ့လူမှုကွန်ရက်အသင်းကလူတွေကိုစစ်တပ်ကဖမ်းဆီးစစ်ဆေးတာငွေကြေးကောက်ခံတာတွေလုပ်နေတယ်လို့ကယ်ဆယ်ရေးလုပ်နေကြသူတွေက VOA ကိုပြောပါတယ်မတ်အေးမှသတင်းပေးပို့ထားပါတယ်ဗျာ
မွန်ပြည်နယ်တန်ပြူစီရမြို့နယ်မှာတော့ရေဘေးကွန်ရက်ကယ်ဆယ်ရေးနဲ့လူနာတွေကိုပို့ဆောင်ရေးလုပ်နေတဲ့ပိုင်ရှင်မဲ့လူမှုကွန်ရက်အသင်းဥက္ကဋ္ဌပြင်အသင်းဝင်9ဦးကိုဖမ်းဆီးတာတွေလုပ်ခဲ့တယ်လို့တောင်ငူတက်ကုန်းနေပြည်တော်ဘက်ကိုသွားတဲ့ကယ်ဆယ်ရေးလုပ်ငန်းလုပ်နေသူတွေကိုလည်းငွေညစ်တောင်းခံတာတွေလုပ်နေတယ်ဆိုပြီးရေဘေးကူညီကယ်ဆယ်ရေးလုပ်ငန်းတွေကိုလုပ်ကိုင်နေသူတွေကပြောပါတယ်အဲ
တန်ယူဇေကအားထားကြတော့အစ်စ်တက်ကကြတော့သူအဲတန်ယူဇေကအဲလူတွေကိုကယ်ဆယ်ရေးကတော့လုပ်ခဲ့တဲ့လူတွေဒီကလူတွေကိုသူကဒီတော့မှအတူတူရင်းနေမှာမပြောလို့ဘာလို့သူဖမ်းဆီးတာကိုဟောခက်ခဲနေတဲ့လူတွေကတော့အခုချိန်မှာသူတို့အဲ့လိုပြောတဲ့ပုံစံတွေကပို့ပြီးတော့ဘာလို့ခက်ခဲတာကိုတော့သူအားကြောင်ဟောအခုဒီဘေးအလူရဲလူတွေနေတာပေါ့နော်အဲဒီတောင်သူတောင်ဘူးတော့ဘာလို့ရှိနေလဲအခုဒီနေပြီးတော့တပြင်းမနာအဲ့တက်ကုန်းလို့ရှိပါတော့အဲ့ပြင်းမနာတက်ကုန်းဘက်မှာဆိုသူတို့စစ်တပ်တွေရှိတော့အဲ့ဒီစစ်တပ်ကအဲ့လူဒီရောတော့အဲ့ဒီဘေးတော့လူရဲလူတွေကနေပြီးကားစီးရောဆိုရင်ဘလောက်နှုန်းနဲ့ပေးရမယ်ဆိုပြီးအဲ့လိုပေးမှဂျွာရဲပေးဝင်မယ်အဲ့လိုမျိုးတွေပေါ့နော်အဲ့လိုမျိုးတွေရှိတယ်ငါကလည်းရှိတာ
မွန်ပြည်နယ်တံပြူစီရမှာဖမ်းဆီးခံရတဲ့ပရဟိတလုပ်ငန်းလုံခြုံရေးသူတွေကိုတော့တံပြူစီရမြို့နယ်ဝဲကလေးကျေးရွာခြေဆိုင်အမှတ်လေးတက်မတော်တန်းမြင့်တင်းနှန်းချောင်းစစ်ကြောရေးမှာစစ်ဆေးမင်းမြန်းနာတွေကိုလုံဆောင်နေပြီးမိသားစုနဲ့အဆက်အသွယ်မရဘူးလို့လဲဆိုပါတယ်ဒီအတွက်အသက်အန္တရာယ်အတွက်လဲစိုးရိမ်နေရတယ်လို့လဲနှီးဆက်သူတွေကပြောပါတယ်မြန်မာပြည်ရင်းကရေဘေးတံကိုကြုံနေရတဲ့သူတွေကိုပရဟိတအဖွဲ့တွေကတွားရောက်ကူညီတာပြည်သူချင်းကူညီကြတာတွေကိုပဲအဓိကထားလုပ်နေရပြီးတွားရောက်ကူညီတဲ့သူတွေအနေနဲ့အဲ့ဒီရွာတွေကိုတွားရောက်ကူညီတဲ့အခါမှာစစ်တပ်ကအနှောက်ယှက်ပေးတာတွေဟန့်တားတာတွေအလှကိုအလှရှင်နာမည်နဲ့မဟုတ်ပဲစစ်တပ်ကလှူပါတယ်လို့ပြောခိုင်းတာတွေလုပ်နေတယ်လို့လည်းဆိုပါတယ်ဒီ
လိုဒီဟိုအဲကားသမားတွေဒီဟာပေါ့နော်သူတောင်းအဲ့လိုတောင်းတာပေါ့နော်မဆန်အဲ့ဆက်လေသမားတွေဒီဟာတွေပတ်ဆံကောက်တယ်ပြီးအဲ့တွားလှူရဲလူတွေဒီဟာတွေပတ်ဆံပြီးကောက်တယ်ပေါ့နော်
အခုလိုမျိုးရေဘေးဒုက္ခတွေခံစားနေရတဲ့ကာလမှာစစ်ကောင်စီဘက်ကအချိန်မီထိရောက်တဲ့ကူညီတာမျိုးတွေမလုပ်နိုင်တဲ့အတွက်စိတ်ဆုံးသူတွေလည်းရာကနန်းနဲ့ရှိနေပါတယ်လက်ရှိမှာတော့ကြာသာပတေးနေ့ထိရထားတဲ့စည်ရင်းစရားတွေအရတနိုင်ငံလုံးသေဆုံးသူ293ယောက်ရှိပြီး89ယောက်ပျောက်ဆုံးနေသေးပဲဆိုပြီးသဘာဝဘေးဒဏ်စီမံခန့်ခွဲမှုကော်မတီကစည်ရင်းထုတ်ပြန်ထားပါတယ်ပရာဟိတကူညီကယ်ဆယ်ရေးလုပ်နေသူတွေကတော့သေဆုံးပျောက်ဆုံးသူအရေအတွက်ဒီထက်ပိုများနိုင်တယ်လို့လည်းတွက်ဆနေကြပါတယ်တချို့နေရာတွေမှာအစားအသောက်တွေလိုအပ်နေတာတွေကယ်ဆယ်ပေးဖို့အကူအညီတောင်းခံနေတာတွေကိုလည်းထိထိရောက်ရောက်လာလောက်တာမရှိသေးဘူးလို့လည်းရေဘေးသင့်ပြည်သူတွေကတော့ပြောဆိုနေကြပါတယ်ရှင်
မအေးမှာသတင်းပေးပို့ခဲ့တာပါဗျာ VOA မြန်မာပိုင်းရဲ့စနေနေ့ခင်းအစီအစဉ်တွေကိုကြည့်ရှုနားဆင်နေရတာပါအခုတော့နိုင်ငံရေးအကျဉ်းသား9ဦးသေတမ်းချမှတ်ခံထားတာကိုပြန်ရုပ်သိမ်းမှုတောင်းဆိုနေကြတဲ့အကြောင်းနဲ့ဆက်ပါမယ်မြန်မာနိုင်ငံမှာစစ်ကောင်စီရဲ့သေတမ်းအမိတ်ချမှတ်ခံထားရတဲ့နိုင်ငံရေးအကျဉ်းသား9ဦးကိုပြစ်ဒဏ်ကနေရုပ်သိမ်းပြီးအ мян ဆုံးပြန်လွှတ်ပေးဖို့ APHR လူခွင့်ဆိုင်ရာအာဆီယံပါလီမန်အမတ်များအဖွဲ့ကစက်တင်ဘာ20ရက်နေ့မှာတောင်းဆိုလိုက်ပါတယ်APHR ရဲ့ကြေညာချက်ထဲမှာစစ်ကောင်စီအနေနဲ့အပြည်ပြည်ဆိုင်ရာဥပဒေရေးရာဆန်နှုံးနဲ့အညီလှုပ်ဆောင်မှုလည်းတိုက်တွန်းထားပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုတော့ကိုညာဝင်းအောင်ကဆက်ပြောပြပါအောင်ခင
်ဗျာ။ရန်ကုန်မြို့အင်းစိန်ကျင်းထောင်ထဲမှာတေးတံကြားခံနေရသူ9ဦးကိုဒီလ24ရက်နေ့မှာစစ်ကောင်စီကကြိုးပေးကွပ်မျက်ဖို့စီစဉ်နေတယ်ဆိုတဲ့သတင်းထွက်ပေါ်လာပြီးနောက် APHR လို့ခေါ်တဲ့လူ့အခွင့်အရေးဆိုင်ရာအာဆီယံပါလီမန်အမတ်များအဖွဲ့ကနေကြေညာချက်ထုတ်ပြန်လိုက်တာပါ။ထုတ်ပြန်ချက်ထဲမှာတော့2021 စစ်တပ်ကအာဏာသိမ်းပြီးနောက်ရန်ကုန်မြို့ပတ်ရထားပေါ်တနတ်နဲ့ပြစ်ခတ်မှုအတွင်းပါဝင်ပတ်သက်တဲ့ဆိုပြီးဖမ်းဆီးခံရတဲ့အမျိုးသမီး2ဦးအပါအဝင်5ဦးကိုစစ်ကောင်စီကဒီလ24ရက်နေ့မှာကွပ်မျက်ဖို့ပြင်ဆင်ထားတယ်လို့ဖော်ပြထားပါတယ်။သူတို့တွေကိုအကြမ်းဖက်ဥပဒေလက်နက်ဥပဒေတို့နဲ့တရားဆွဲဆိုခဲ့ပြီးမတိမချင်းကြိုးပိတ်တပ်ဖို့လမ်းမြုပ်နယ်တရားရုံးကအမိန့်ချမှတ်ခဲ့တယ်လို့ဆိုပါတယ်။လက်ရှိမှာလည်းသူတို့ကိုအင်းစိန်အချင်းထောင်ကြိုးတိုက်မှာထိန်းသိမ်းထားတယ်လို့ဖော်ပြထားပါတယ်။ဒီသတင်းနဲ့ပတ်သက်လို့စစ်ကောင်စီပြန်ကြားရေးအဖွဲ့ကို VOA ကဆက်သွယ်မေးမြန်းခဲ့ပေမဲ့တုတ်ပြန်ချက်တစုံတရာမရသေးပါဘူး။ ABHR ဘုတ်အဖွဲ့ဝင်လည်းဖြစ်မလေးရှားပါလီမန်အမတ်ဝမ်ချန်းကတော့စစ်ကောင်စီအနေနဲ့သဘောထားကွဲလွဲမှုတွေကိုနှိမ်နင်းတာမှာကြည်လေတဲ့ပြစ်ဒဏ်ချမှတ်ပြီးဖိနှိပ်ပြပါကလက်ခံနိုင်ပွဲရာမရှိတဲ့အပြင်ဒီလိုလှုပ်တာကိုအပြင်းထန်ရှုံချတယ်လို့ပြောပါတယ်။ထိုင်းမြန်မာနယ်စပ်အခြေစိုက်လူအခွင့်ရေးလှုပ်ရှားနေတဲ့ Sister to Sister အဖွဲ့ကမတ်တင်စာရွှန်းလက်ရီကတော့စစ်ကောင်စီရဲ့ကြိုးပေးကွပ်မျက်မှုကိုဆန့်ကျင်ကြောင်းနဲ့ဒီလိုသတင်းတွေထွက်ပေါ်လာတာဟာသက်ဆိုင်ရာမိသားစုဝင်တွေနဲ့ဒီမိုကရေစီရေးလှုပ်ရှားသူတွေကိုစိတ်ပိုင်းဆိုင်ရာထိခိုက်အောင်စစ်ကောင်စီကလှုပ်ဆောင်နေတာသာဖြစ်တယ်လို့ဝေမှန်လိုက်ပါတယ်။အဲ
ဒီလူငယ်တွေကိုတည်တံပေးမယ်ဆိုတဲ့သတင်းစထွက်လာကြတဲ့အခါဒါကကျောက်ပြည်သူတွေနဲ့မိသားစုဝင်တွေသူတို့ရဲ့ဆွေမျိုးရင်းနှီးတဲ့ရဲဘော်ရဲဘက်တွေကိုပါစိတ်ပိုင်းဆိုင်ရာထိစည်းမှုအနာကျင်မှုတွေဖြစ်စေတယ်ပေါ့နော်။ဆိုတော့တည်တံဒီ27ရာစုမှာတည်တံဒီမရှိတဲ့နဲ့ပြစ်ဒဏ်လို့ကျွန်တော်တို့ယူဆတယ်။အာတည်တံကိုဆန့်ကျင်ရတဲ့အခါမှာကျွန်တော်တို့အကျင့်ဝတ်ပိုင်းအရာရောအကျင့်စရိတပိုင်းအရာရောနောက်ဒီဥပဒေအရာရောလူခွင့်ရေးရှုထောင့်အရာရောပြီးရင်နိုင်ငံရေးအရာရောကျွန်တော်တို့တပ်ပေါင်းစုံအနေနဲ့ရှုမြင်ပြီးတော့မှဆန့်ကျင်ကန့်ကွက်နေတာဖြစ်တယ်
။နိုင်ငံရေးအကျဉ်းသားဟောင်းများအဖွဲ့နိုင်ငံကဖြစ်သူဦးထွန်းကြည်ကလည်းအကျဉ်းထောင်နေတဲ့မှာလူခွင့်ရေးချိုးဖောက်နေတာတွေကိုရပ်တန့်နိုင်ရေးနိုင်ငံတကာအနေနဲ့စစ်ကောင်စီကိုပြင်းပြင်းထန်ထန်ဖိအားပေးဖို့အခုလိုတိုက်တွန်းလိုက်ပါတယ်
။သူပြစ်ခွင့်မြတ်တယ်ဆိုတဲ့အလုံရည်ပြင်းနဲ့ပတ်သက်လို့ပြင်းပြင်းထန်ထန်ရှုတ်ချရုံနဲ့မပြီးဘူး။ဒါကလူခွင့်ရေးကိုအစွားဆုံးနဲ့ပြင်းထန်ဆုံးချိုးဖောက်နေတာ။အဲ့ဒါကအရမအဲ့ကိစ္စတွေဖြစ်တယ်။ဥပဒေနဲ့လည်းမညီဘူး။အဲ့ဒီပုံမှာတော့နိုင်ငံတကာအသံဝင်အနေနဲ့ဒီအချမ်းပဲဆန်ကားစားလို့ပြင်းပြင်းထန်ထန်ပေါ့ဗျာလက်တွေ့ကြတဲ့ဖိအောက်တဲ့ဖိအားပေးမှုတွေကိုတော့ကျွန်တော်တို့ကတော့လူလားတယ်ဗျာ။
ပြီးခဲ့တဲ့2022ဇူလိုင်လတုန်းကလူသိများထင်ရှားတဲ့နိုင်ငံရေးတကြွလှုပ်ရှားသူနှုတ်ဦးဖြစ်တဲ့88မျိုးဆက်ကျောင်းသားခေါင်းဆောင်ဦးကျော်မင်းယူခေါ်ဦးကျင့်မီ NLD လွှတ်တော်ကိုယ်စားလှယ်ဦးဖြိုးစရာတော်အပါအဝင်အရသာနှုတ်ဦးဖြစ်တဲ့ဦးလှမျိုးအောင်နဲ့ဦးအောင်သူရဇော်တို့၄ယောက်ကိုကျိုးမိတ်ပြစ်ဒဏ်စီရင်ခဲ့တယ်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်ခဲ့ပါတယ်ဦးဖြိုးစရာတော်နဲ့ဦးကျင့်မီတို့ဖမ်းဆီးခံရပြီးကြတဲ့ကစစ်ကုံယုံမှာသူတို့ကိုစားဥပဒေကြောင်းအရရှေ့နေခေါ်ခွင့်မရှိခဲ့သလိုလွတ်လပ်စွာခုခံခြေပခွင့်လည်းမရှိဘဲကွပ်မျက်ခံခဲ့ရတာပါမြန်မာနိုင်ငံမှာတည်ထန်စီရင်ချက်ကိုကျိုးမိတ်ပေးစီရင်တာ1989ခုနှစ်မတ်လတုန်းကနောက်ဆုံးဖြစ်တယ်လို့သိရတဲ့အတွက်ဦးဖြိုးစရာတော်နဲ့ဦးကျင်မီတို့ဟာနှစ်ပေါင်း30ကျော်အတွင်းပထမအဆုံးချိန်ကျိုးပေးစီရင်ခံရတာဖြစ်ပါတယ်ပြည်ပအခြေစိုက်နိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးအဖွဲ့ AAPP ရဲ့ထုတ်ပြန်ချက်အရအနာသိမ်းပြီးချိန်ကနေဒီနှစ်စက်တင်ဘာလအထိလူ200နီးပါးကိုစစ်ကောင်စီကတေတံချမှတ်ခဲ့တယ်လို့ဖော်ပြထားပါတယ်။ဒီစီးရင်တွေဟာခြေကားရတဲ့စီးရင်တွေသာဖြစ်တယ်လို့စစ်ကောင်စီဘက်ကတော့တုံ့ပြန်လို့ရှိပါတယ်ခင်ဗျာ
။ VOA American တိုင်းရဲ့ရုပ်သံနဲ့ Radio ထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။Radio season ကိုလိုင်းဒိုမီတာထုတ်လွှင့်မှုဖြင့်ကျွန်တို့ရုပ်သံလိုင်းနဲ့ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာနောက်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Facebook စာမျက်နှာတွေမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်။လိုင်းဒိုမီတာနဲ့ဖမ်းယူနားဆင်ခြင်းနဲ့ဆိုရင်တော့ VOA Radio ညပိုင်းအစီအစဉ်ကို Radio နဲ့ဖမ်းယူနားဆင်နိုင်တာပါ။နေ့စဉ် VOA မြန်မာညချင်း Radio season ကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ32 kHz 9303ညာနဲ့9383ညာလိုင်းဒိုမီတာ51 kHz 9885တို့ပြင်စနေတနင်္ဂနွေတွေမှာထပ်တိုးလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါသေးဒီအစီအစဉ်ကိုပြန်နားထောင်မယ်ဆိုရင်တော့ည10နာရီကနေ17နာရီထိအဲ့မီတာလိုင်းအားလုံးကနေပြန်ပြီးတော့ဖမ်းယူနိုင်တာပါVOA မနက်ခင်းရေဒီယိုအစီအစဉ်ပါဝင်မနက်ညရေဒီယိုထုတ်လွှင့်ချက်တွေနဲ့ည9နာရီရုပ်သံအစီအစဉ်တွေကိုလူမှုမိတ်ဆွေရုပ်သံ line နဲ့ online ပေါ်မှာ24နာရီနားဆင်ကြည့်ရှုလို့ရပါတယ်။ VOA ကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါ။ယုံကြည်စိတ်ချရတဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ
်။ VOA ရဲ့စနေနေ့မနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ ကုရောပတ်စင်ခန္ဓာတွေအလှည့်ကျပါပြီ။တူတာဆောင်လေအမေရိကန်တခွင်နဲ့သိပ္ပံနဲ့နိပညာခန္ဓာတွေမတင်ဆက်မိမှာမြို့ပီးခန္ဓာနဲ့ဆက်တင်ပါမယ်။မြန်မာနိုင်ငံမှာဒီမိုကရေစီပြန်လည်ထွန်းကားလာစေရေးကြိုးပမ်းဆောင်ရွက်နေသူဒေါ်မီမီဝင်းဘတ်ကို American Cheese Site Expert Center အဖွဲ့ကစက်တင်ဘာ၈ရက်နေ့တုန်းကဂုဏ်ပြုခဲ့ပါတယ်။ပမောက်ခမီဝင်းဘတ်ဟာမြန်မာပါဝင်အာရှပစိဖိတ်ဒေသကနိုင်ငံတွေနဲ့ American ပြည်ထောင်စုကြားနားလည်မှုနဲ့ဆက်ဆံရေးတည်ဆောက်ရမှာရောမြန်မာဒီမိုကရေစီရေးကြိုးပမ်းရမှာပါအရေးပါတဲ့နေရာကနေပါဝင်နေတာကြောင့်ခုလိုဂုဏ်ပြုတာဖြစ်တယ်လို့ Expert Center ကပြောပါတယ်။ဒီသတင်းပတ်မြို့သမီးကဏ္ဍအတွက် Mac Computer ထွေးကစူးစီးတင်ဆက်ထားပါတယ်ခင်ဗျာ။
Asia Pacific Center for Security Studies APCSS လို့အတူကခေါ်တဲ့လူရေးဘာသာရေးဆိုင်ရာအာရှပစိဖိတ်ဌာနမှာပါမောက်ခတူဖြစ်တဲ့ဒေါ်မီမီဝင်းဘတ်ဟာ American စစ်တပ်မှာဒုတိယဗိုလ်မှူးကြီးအဖြစ်တာဝန်ထမ်းဆောင်ခဲ့တယ်လို့မြန်မာနိုင်ငံရဲ့စစ်ဖက်ရပ်ဖက်ဆက်ဆံရေးတိစောက်မှုတွေမှာမြန်မာစစ်တပ်အာဏာမသိမ်းခင်အချိန်အထိကူညီဆောင်ရွက်ပေးခဲ့သူဖြစ်ပါတယ်2021စစ်တပ်အာဏာသိမ်းမှုနောက်ပိုင်းမှာတော့မြန်မာလူထုဘက်ကရပ်တည်ပြီးဒီမိုကရေစီကြိုးပမ်းမှုတွေမှာရှေ့တန်းကအားပေးကူညီနေတာဖြစ်ပါတယ်။သူရဲ့ဒီလိုလှုပ်ဆောင်မှုတွေကြောင့်လည်း Eastwest Center အနေနဲ့အခုလိုဂုဏ်ပြုဖို့ဖြစ်လာခဲ့တာလို့ Eastwest Center ရဲ့ကျောင်းသားဟောင်းများရေးရာညွှန်ကြားရေးမှူး Christina Muro ကပြောပါတယ်
။ It was a special opportunity for us as especially since the coup but really going back to the Eastwest Center'sfounding we've actually done a lot of collaboration with people in Myanmar for decades and decades
အခုလိုဂုဏ်ပြုခွင့်ရတာကကျွန်တော်တို့အတွက်ကတော့အထူးအခွင့်အရေးတစ်ခုပါ Eastwest Center အနေနဲ့မြန်မာပြည်သူတွေနဲ့ပူးပေါင်းဆောင်ရွက်မှုတွေအများကြီးလုပ်လာခဲ့တာအခုဆိုရင်ဆယ်စုနှစ်တွေနဲ့ချီရှိနေပါပြီမြန်မာပြည်သူတွေကိုအများအားကူညီအားပေးခဲ့ပါတယ်အထူးသဖြင့်စစ်တပ်အာဏာသိမ်းမှုနောက်ပိုင်းမှာ Eastwest Center အနေနဲ့မြန်မာပြည်သူတွေကိုဘလို့အကောင်းဆုံးကူညီနိုင်မလဲစူးစမ်းတဲ့အခါမှာမြန်မာနိုင်ငံနဲ့ပတ်သက်လို့ယုံကြည်စိတ်ချရတဲ့သတင်းချက်လက်တွေရဖို့လိုအပ်ပါတယ်။အဲ့ဒီအချိန်မှာကျွန်တော်တို့အရင်ဆုံးဆက်သွယ်ဖြစ်ခဲ့သူကတော့ဒေါက်တာမီမီဝင်းဘတ်ပါ။သူ့ကိုယုံကြည်လို့ပါပဲ။သူဟာ Eastwest Center ရဲ့ကျောင်းသူဟောင်းတစ်ယောက်ဖြစ်တယ်လို့လူအများကလေးစားယုံကြည်ရတဲ့သူတူလည်းဖြစ်ပါတယ်။ Eastwest Center ကဆက်သွယ်တဲ့အချိန်မှာလည်းသူကချက်ချင်းပဲ online ဆွေးနွေးပွဲတွေလုပ်ပေးပါတယ်။အဲ့ဒီအချိန်ကစလို့ Eastwest Center ရဲ့မြမအရေးချိတ်ဆက်ကူညီဆောင်ရွက်မှုတွေမှာသူဟာအရေးပါတဲ့နေရာကနေတခြားလုံးပံ့ပိုးပါဝင်ခဲ့ပါတယ်။အဲ့လိုပုံကိုတယောက်ကိုဂုဏ်ပြုဖို့အသင့်တော်ဆုံးလို့ထင်ပါတယ
် Give her this special award
စစ်ဘက်ရေးဖက်ဆက်ဆံရေးကျွမ်းကျင်ပညာရှင်တယောက်ဖြစ်တဲ့ပေါမခဒေါ်မီမီဝင်းဘတ်ဟာမြန်မာဘာဝင်အာရှပစိဖိတ်ဒေသနိုင်ငံတွေနဲ့အမေရိကန်ပြည်ထောင်စုကြားနားလည်မှုနဲ့ဆက်ဆံရေးတည်ဆောက်ရမှာအရေးပါတဲ့အခမ်းကဏ္ဍကနေပါဝင်ခဲ့တဲ့သူဖြစ်တယ်လို့လည်း Eastwest Center ကပြောပါတယ်မြန်မာပါဝင်ကမ္ဘာတဝက်မှာ Eastwest Center ရဲ့ပညာတော်သင်ကျောင်းသူကျောင်းသားဟောင်းတောင်းနေချီရှိတဲ့အထက်ကဒေါ်မီမီဝက်ဘတ်ကိုအခုလိုထူးထူးခြားခြားဂုဏ်ပြုတာဖြစ်တယ်လို့လည်း Christina Moro ကပြောပါတယ
် Another reason that this is a very special award to give an alumna is we have 70,000 alumni in nearly every country in the world and to recognize her
ဒီစုရဲ့ထူးခြားမှုနောက်တစ်ခုကတော့ကျမတို့ Eastwest Center ကနေပညာသင်ကျောင်းသူကျောင်းသားတွေကမ္ဘာတဝန်းမှာ 8,000 ကျော်ရှိပါတယ်နိုင်ငံတိုင်းလိုလိုမှာကျမတို့ကျောင်းသားဟောင်းတွေရှိတာပါအဲ့ဒီထဲကမှသူတယောက်တည်းကိုခုလိုဂုဏ်ပြုစုချီးမြှင့်တာကတကယ်ကိုထူးခြားစေပါတယ
် Eastwest Center မှာနှစ်နှစ်တစ်ချိန်ကျောင်းသူကျောင်းသားဟောင်းတွေကိုထူးချွန်စုချီးမြှင့်တာရှိပေမဲ့လို့အခုဒေါ်မီမီဝင်းဘတ်ကိုဂုဏ်ပြုတာနဲ့တော့မတူဘူးလို့လဲခရစ်စတီနာမိုရိုကပြောပါတယ်။မြမကြီးမှာတစိုက်မက်မက်ကူညီပါဝင်နေတာတွေအတွက်အထူးဂုဏ်ပြုတာဖြစ်တယ်လို့ဒီလိုဂုဏ်ပြုစုချီးမြှင့်တာဟာဒါပရမဆုံးချိန်ဖြစ်တယ်လို့လဲသူကပြောပါတယ်။ဒေါ်မီမီဝင်းဘတ်ကတော့ Eastwest Center ကသူ့ကိုအခုလိုဂုဏ်ပြုတာဟာတကယ်တော့အာနာရှင်ကိုအသက်ဆွန့်တော်လှန်နေကြတဲ့မြန်မာပြည်သူတွေကိုဂုဏ်ပြုမှုအဖြစ်ယူဆသလိုမြန်မာပြည်သူတွေရဲ့ကိုယ်စားလက်ခံရယူပေးတာသာဖြစ်ပါတယ်လို့ပြောပါတယ်
။ So ကျွန်မအနေနဲ့ပေါ့နော်ဒီစုရတာဗါလဲဦးနေ Eastwest Center အရင်ဗါကျေးဇူးတင်ပါတယ်။ဒါပေမဲ့လည်းကျွန်မပြောတဲ့အတိုင်းပဲအရင်တော့တကယ်တော့တကယ်ဒီစုကိုကျွန်မကလက်ခံတာကဟိုဗါလဲပြည်သူမြန်မာon behalf of Myanmar ပြည်သူများပေါ့เนาะနောက်ပြီးရှေ့တန်းမှာလုပ်နေတဲ့ဗာလဲရဲဘော်comrade တွေအတွက်ကိုကျွန်မလက်ခံပေးလိုက်တာပါဘာလို့လဲဆိုတော့သူတို့တွေကဒီဥစ္စာပို့ပြီးတော့ကျွန်မ deserving lo tin ne lo tin ne jma jma ni ne ya ro bo no jma chi ni de atat pinya ne di aku chei ma pyan bro ku ni nai ne usa wo yan gung yu ba ye ji so ro jma ni ne ro di usa di usa bo no ti ya jma ti yauk tin ne le lo lo mya bu na bro jma ma nau pa ma chi ni de team ni le chi de tacho ri ya chi thwet lo ya de tacho ri ya chi ma thwet lo
ရလူတွေများရှိတယ်ဆိုတော့ကျမကတော့အရှိထွက်နိုင်တယ်ပေါ့နော်ဒါပေမဲ့နောက်ဘက်မှာမထွက်နိုင်ပေမဲ့သူတို့မှာတကယ်ပေါ့နော်ဟီးရိုးဒီပါပဲဆိုတော့ကျမပြောချင်ပါတယ်အစ်စ်ဝက်စင်တာလို့နိုင်ငံတကာအဖွဲ့အစည်းကြီးတစ်ခုကအခုလိုမြန်မာရေးနဲ့ဆက်ဆက်ပြီးကွန်ပျူတာချိမျက်နှာဖြစ်လို့မြန်မာရေးကိုနိုင်ငံတကာကပို့ပြီးတော့သိရှိလာစေပြီးအခုကြီးတွေပိုရလာဖို့ကြိုးပမ်းရမှာလဲအထောက်အကူဖြစ
ဗါလဲ network တွေ network တွေ အများကြီးရှိတယ်။နောက်လူတိုင်းကလည်းသိတယ်ဆိုတော့ အဲ့ဒီမှာအဲ့ဒီ award နဲ့ပတ်သက်ပြီးတော့ပေါ့နော်မြန်မာနိုင်ငံအကြောင်းပို့ပြီးတော့ထင်ထင်ရှားရှားလေးပို့ပြီးတော့လုတ်လာနိုင်မယ်ဆိုလို့ရှင်မြန်မာနိုင်ငံတို့အရန်ကောင်းနေပေါ့နော်အခုချိန်မှာကျွန်တော်တို့အမြဲတမ်းပြောနေတာမြန်မာနိုင်ငံမှာဖြစ်နေတဲ့ဥစ္စာတွေကနည်းနည်း forgotten နည်းနည်းသိပြီးတော့ပြပမှာသိပြီးတော့တခြားလူတွေမှာပေါ့နော်ဒီလောက်လောက်မထင်ရှားဘူးဘာလို့ဆိုအခုချိန်မှာယူကရိန်းကပို့ပြီးတော့လူတွေပို့ပြီးတော့စိတ်ဝင်စားတယ်နောက်ပြီးတော့ဂါဇာမှာဖြစ်နေတဲ့ဥစ္စာသိပြီးစိတ်ဝင်စားတယ်မြန်မာနိုင်ငံအတွက်ကသိပြီးတော့စိတ်ဝင်စားဘူးမရှိတဲ့ခါကြတော့ဒီလိုမျိုးလေးတွေ international recognition လုပ်တဲ့အခါကျတော့မြန်မာနိုင်ငံအကြောင်းကိုလည်းဒီ international audience အတွက်ပေါ့နော်ပရိသတ်တွေအတွက်ပို့ပြီးတော့ပါလေစိတ်ဝင်စားဘူးလေးနည်းနည်းလေးပို့ဖြစ်လာတယ်ပေါ့နော်ပို့သိလိုက်ပန့်ဖို့မှုတွေပို့ရလာမှာပေါ့နော်ကျမတို့အတွက်ကပထမဆုံးဒီဥစ္စာပို့ပြီးတော့သိအောင်လုပ်ဖို့လိုအပ်တာပေါ့ဆိုတော့တချို့တွေဆိုလို့ရှိရင်ဒီကျမရဲ့တပည့်တွေဟိုနည်းအိန္ဒိယတို့လာတဲ့လူတွေဆိုလို့တခါလေးကျပြောအော်မြန်မာနိုင်ငံမှာအားလုံးပြီး သွားပြီနဲ့ပြီးသွားပြီလားလို့လာမေးတယ်။အဲဒါဆိုတော့သိပြီးတော့မြန်မာနိုင်ငံအကြောင်းနေဘရင်းအိန္ဒိယနိုင်ငံအကြောင်းဒီမြန်မာနိုင်ငံမှာဖြစ်တဲ့ဥစ္စာသူတို့အသေးချာမသိကြဘူး။အဲနောက်ပြီးတော့သူတို့အနေနဲ့လည်းအိန္ဒိယအနေနဲ့ပေါ့နော်ဒီမြန်မာနိုင်ငံမှာဖြစ်တဲ့ဥစ္စာသူတို့မှာ impact တွေရှိတယ်။အဲဒီဥစ္စာလည်းသူတို့နားမလဲကြဘူး။ဆိုတော့အဲ့လိုမျိုး East West Center ဒီလိုမျိုးလေးဟိုင်လိုက်လုပ်ပြီးလေးလေးမြန်မာနိုင်ငံအကြောင်းလေးပို့ပြီးတော့သိလာလေးလေးပေါ့နော်အဲ့လိုသိလာလို့ရှိလို့ရှင်ကျမတို့လိုအပ်တဲ့အကူအညီလေးရနိုင်မယ်လို့ကျမထင်ပါတယ်။မြန်မာနိုင်ငံရဲ့ဆေးရနာရှင်စံကြီးလှူရှားမှုတွေမှာအမျိုးသမီးတွေအများပြားပါဝင်နေတာကြောင့်အခု East West Center ကအမျိုးသမီးတွေအဖြစ်တဲ့သူ့ကိုရွေးချယ်ဂုဏ်ပြုတာဟာမြန်မာမျိုးသမီးတွေအားလုံးကိုဂုဏ်ပြုရကြပါတယ်လို့လည်းဒေါ်မီမီဝင်းဘတ်ကပြောပါတယ်။ ပါဝင်တဲ့အမျိုးသမီးတွေအရမ်းမဲ့ဂုံယူတယ်ဂုံပြူတယ်သူတို့တကယ်เนาะတကယ်ရဲရဲဝံ့ဝံ့နဲ့ပြက်ပြက်သားသားနဲ့ဒီတော်လန်ရေးကိုသူတို့လည်းအကူအညီနေကြတာဆိုအဲ့ဟိုဗါလေအထဲမှာလည်းအမျိုးသမီးတွေပါတယ်ပြပမှာလည်းဒီအများကြီးလုတ်ပေးနေတာအမျိုးသမီးတွေပါတယ်ကျမတို့ရဲ့ data ပြရတာတော့65ရာခိုင်နှုန်းနဲ့ဒီအခုတော်လန်ရေးမှာလုတ်နေတဲ့ ပါဝင်နေတာ 65ရာခိုင်နှုန်းကအမျိုးသမီးလို့တွားတွေ့တာလေဆိုတော့ဒီဥစ္စာအမျိုးသမီးတွေလုံနေတဲ့တော်လှန်ရေးလို့ပြောလို့ရတာပေါ့နော်အာကျမရတာကျမတယောက်တည်းမဟုတ်ဘူးနော်ခုနကကျမပြောသားသလိုပဲဒီဥစ္စာအမှန်မှာ deserving တကယ်ထိုက်တန်တဲ့လူတွေကတော့တကယ်အแทဝင်ပြီးတော့အသက်နဲ့ရင်းပြီးတော့လုံနေတဲ့အမျိုးသမီးတွေအမျိုးသားတွေ right ဒါပေမဲ့အမျိုးသမီးတွေကပိုများတယ်ဆိုတော့ဒီဥစ္စာကျမ ကိုယ်နိုင်လည်းအမျိုးသမီးဖြစ်တဲ့အတွက်ကြောင့်မလို့ဟုတ်တယ်ဒီ award ကိုပေါ့နော်သူတို့ရဲ့ကိုစားသူတို့ကိုညီမှန်းပြီးတော့ပေါ့နော်ကျမလက်ခံလိုက်ပါတယ်လို့ပြောချင်ပါတယ်အလားတူခရစ်စတီနာမိုးကလည်းအခုလိုပြောပါတယ်
by providing this special award to Dr. Bird it is a larger symbol of
our decades long. အထူးသဖြင့်မြန်မာပြည်သူပြည်သားတွေအကြက်အတဲနဲ့ကြုံနေရတဲ့အခုလိုအချိန်မှာကျမတို့ဘာမှကူညီမပေးနိုင်ဘူးလို့ခံစားရတဲ့အခါမှာ အခုလိုအတိမတ်ပြုမှုမျိုးကနေပံ့ပိုးမှုတည်တည်လေးပဲဖြစ်ဖြစ်ကျမတို့အတွက်ကတော့အများကြီးအထိပယ်ရှိစေပါတယ
် Eastwest Center အနေနဲ့မြန်မာပြည်သူတွေရဲ့ဒီမိုကရေစီချိုးဖောက်မှုတွေမှာတက်နိုင်တဲ့ဘက်ကကူညီပံ့ပိုးပေးနေတယ်လို့ဆက်ပြီးတော့ပံ့ပိုးပေးသွားမှာဖြစ်တယ်လို့လည်းပြောပါတယ်ဒီလိုပံ့ပိုးမှုတစ်စိတ်တစ်ပိုင်းအနေနဲ့ပဲမြမရေးကူညီဆောင်ရွက်နေတဲ့ဒေါ်မီမီဝင်းဘတ်ကို Eastwest Center ကအချူးဂုံပြုချီးမြှင့်ခဲ့တာဖြစ်တဲ့ဆိုတာကိုတင်ပြရင်းနေပဲဒီသတင်းပန်အမျိုးသမီးကဏ္ဍကိုဒီမှာပဲရနာဝင်ပြုပါရှင်စမခင်ပြုထွေးပါနောက်သတင်းပန်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်
VOA American အတန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ်။ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်ရယူပါခင်ဗျာ
။ VOA မြန်မာပိုင်းရဲ့စတင်နက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ခုထုတ်လွှင့်နေတဲ့အစီအစဉ်တွေကို bamis.voanews.com မှာလည်းအချိန်မရွေးပြန်လည်နားဆင်နိုင်ပါတယ်။အခုတော့သုတဆုံးတဲ့ American တခွင်နဲ့ဆက်ပါမယ်ခင်ဗျာ။Ohio ပြည်နယ် Springfield မြို့မှာနေထိုင်နေတဲ့ Haiti နိုင်ငံကရွှေပြောင်းအခြေချလာသူတွေဟာဒေသခံ American တွေရဲ့အိမ်မွေးတိရစ္ဆာန်ကြောင်နေခွေးတွေကိုစားရဆိုပြီးတော့ Republican သမ္မတလောင်း Donald Trump နဲ့ဒုသမ္မတလောင်း JD Vance တို့ကဆွဆွဲပြောကြားလိုက်တာကြောင့်ဒေသခံတွေပေါ်ဘလောက်ထိထိခိုက်ရိုက်ခတ်နေပါလဲ။ဘုံပေါက်ခွဲမဲ့ဆိုတဲ့ချင်းချောက်မှုတွေကိုလည်းပြည်နယ်အုပ်ချုပ်ရေးမှုကဘလို့ကင်တွယ်နေပါလဲ။ဒီတစ်ပတ်သုတဆုံတဲ့ American တခွင်အစီအစဉ်မှာကိုအောင်ကစူးစီးတင်ပြထားပါရခင်ဗျာ။
အိုဟိုင်းယိုပြည်နယ် Springfield မြို့မှာ Haiti နိုင်ငံကလာရောက်အခြေချနေထိုင်ကြသူတွေဟာခုအခါမှာအသက်ပေးအန္တရာယ်အတွက်စိုးရိမ်နေကြရပါတယ်။ Republican ဒုသမ္မတလောင်း JD Vance ဟာ Haiti နိုင်ငံကလာရောက်အခြေချနေထိုင်သူ Haitian တွေဟာဒေသခံတွေရဲ့အိမ်မွေးတိရစ္ဆာန်တွေကိုတတ်စားတယ်ဆိုပြီးတော့ပြောလိုက်ရတာကနေအခုလိုအခြေအနေတွေဖြစ်ကုန်တာပါ။ Republican သမ္မတလောင်း Donald Trump ကလည်းဒုသမ္မတ Kamala Harris နဲ့စကားဆက်ထိုးရမှာ Haitian တွေဟာခွေးတွေ၊ကြောင်တွေအိမ်မွေးတိရစ္ဆာန်တွေကိုစားတယ်ဆိုပြီးတော့ပြောလိုက်တာကြောင့်အားလုံးအံ့အားသင့်ခဲ့ကြပါတယ်။ Haitian တွေအပေါ်အခုလိုဆွဆွဲမှုတွေကြောင့်ရွှေပြောင်းချေချနေထိုင်သူတွေအတွက်အတော်လေးအခက်အခဲနဲ့ရင်ဆိုင်နေရတယ်လို့ပြောပါတယ်။
Since Monday after
Ataludoma Vance ga X Lubu ko yan ma tanin la ni ga yee da ga ra chaung Springfield ma ni ja de Haitian atai awon a long a a tin pi lo so yin ja ba de တော်တော်များများက Springfield ကနေတခြားပြည်နယ်ကိုပြောင်းရွှေ့ဖို့ပြောနေကြပါပြီ
Republican ကိုယ်စားလှယ်လောင်းတွေကသူတို့မှအထောက်အထားတွေရှိတယ်ဆိုပြီးတော့ပြောပေမဲ့ဒီလိုတက်ဖြတ်စားတာကိုတိုင်ကြားတာမျိုးမရှိဘူးဆိုပြီး Springfield မြို့တာဝန်ရှိသူတွေကပြောပါတယ်လူပေါင်း 6,200 လောက်နေထိုင်ကြတဲ့ Springfield မြို့မှာအခုနှစ်ပိုင်းတွေအတွင်း Haiti နိုင်ငံကလူပေါင်း 1,000 ကျွဲလောက်လာရောက်အခြေချနေထိုင်လာကြတာပါအခုခါမှာတော့ရာစုနှစ်ဝက်နီးပါးစီးပွားရေးကျဆင်းနေတဲ့ Springfield မြို့မှာလူဝါကကောင်းတဲ့အလုပ်တွေပေါများလာပေမဲ့ကျောင်းတွေစေကန်းတွေမလုံမလောက်ဖြစ်လာပါတယ်အိမ်ငှားကတွေလည်းဈေးကြီးလာပါတယ်ရာဇဝတ်မှုတွေတော့တိုးလာတာမရှိဘူးလို့မြို့ခရိုင်တာဝန်ရှိသူတွေကပြောပါတယ်ဒီလိုအခြေအနေတွေကြားမှာပဲဟေးရှန်းတွေအနေရအထံရကျက်လာတာပ
ါ I quit my job like last week because
ကျွန်တော်အလုံးမဝိုင်းပြီးနှိမ်ကြပါတယ်မကြောက်ဝမနာတာတိုင်းထွာပြီးဆဲပါတယ်အလုပ်ကတာဝန်ရှိသူတွေဘာမှမတားဆီးတာကိုလည်းမယုံနိုင်ပါဘူးSpring Fee မှာကျွန်တော်ဆက်ပြီးနေလို့ဖြစ်ပါမလားလို့တွေးမိပါတယ်ပြီးခဲ့တဲ့သတင်းပတ်ကုန်လုံးကတော့ကျွန်တော်အလုပ်ထွက်လိုက်ပါတယ
်2023ခုနှစ်တုန်းက Ohio ပြည်နယ်ကားမောင်းလိုင်စင်မရှိတဲ့ Haitian တယောက်မောင်းတဲ့ကားဟာကျောင်းကားကိုဝင်တိုက်မိပြီးအသက်17နှစ်အရွယ် Aiden Clark တည်ဆုံးခဲ့ပြီးတခြားကလေးငယ်26ဦးဒဏ်ရာရသွားတဲ့ဖြစ်ရပ်ကိုလည်း Trump နဲ့ Vance တို့ကပြန်ပြောင်းထုတ်ဖော်ပြောဆိုပြီးအခြေအနေရေပိုတင်းမှလာပါတယ်အထူးသဖြင့် Spring Fee မျိုးကကျောင်းတွေမြို့တော်ခန်းမနဲ့စေယုံတွေအနေနဲ့အချိန်ပေါင်း30ကျော်ဘုံခွဲမယ်ဆိုပြီးတော့ချင်းချောက်ခံရပါတယ်မူလာရန်ကျောင်းနှစ်ကျောင်းမှာဆိုရင်လဲဘုံဖောက်ခွဲဖို့ချင်းချောက်ခံရတာကြောင့်ကလင်းငယ်တွေကိုဘေးလွရာကယ်ထုတ်ခဲ့ရပါတယ်မကြသေးခင်ကကျင်းပတဲ့ Springfield မြို့အုပ်ချုပ်ရေးကောင်စီအစည်းအဝေးမှာတော့ Aiden Clark ရဲ့ဖခင် Nathan Clark က Trump မဲဆွယ်စည်းရုံးရေးအဖွဲ့အနေနဲ့သူ့သားတည်ဆုံးတာကိုအကြောင်းပြုပြီးတော့နိုင်ငံရေးအမျက်မထုတ်ဖို့အခုလိုတိုက်တွန်းပါတယ်
They can vomit all the hate they want about illegal immigrants.
တရားမဝင်ဝင်ရောက်လာသူတွေအကြောင်းနယ်စပ်လုံခြုံရေးပြဿနာနောက်တစ်ခုကဒီမှနေထိုင်ကြသူတွေကအိမ်မွေးတိရစ္ဆာန်တွေကိုစားရဲပဲပြောကြင်ရပြောလို့ရပါတယ်။ဒါပေမဲ့ Springfield Ohio က Aiden Clark အကြောင်းထည့်ပြောတာမျိုးခွင့်မပြုပါဘူး။ဒါကြောင့်သူတို့တောင်းပန်စကားလဲကြားကျင်ပါတယ်။ ကျွန်တော်သား Aiden Clark ဟာအသက်ခံရတာမဟုတ်ပါဘူး။ Haiti နိုင်ငံကရွှေပြောင်းအခြေချလာသူတယောက်ကြောင့်မတော်တဆမှုနဲ့တည်ဆုံသွားတာပါ။ဒီကြေကွဲပွဲဖြစ်ရတဲ့ပတ်သက်လို့ဌာနေလူနေမှုအတိုင်းဝိုင်းပြည်နယ်တိုင်းနိုင်ငံလုံးကစာနာဂိယူနာထားခဲ့ကြတာပါ။ဒီဖြစ်ရကိုအကြောင်းပြပြီးအမုန်းတရားတွေပွားအောင်လှည့်စားတာမျိုးမလုပ်ပါနဲ့။
ဘုံခွဲမယ်ဆိုပြီးတော့ချင်းချောက်သူကမြို့ကန်တယောက်လို့ပြောပြီးတော့ရွှေပြောင်းချစ်ချနေထိုင်သူနဲ့ပတ်သက်ပြီးအကြီးအကျယ်စိတ်ပျက်မိကြောင်းပြောတယ်လို့ Springfield မြို့ဝန် Rob Rue ကသတင်းမီဒီယာတွေကိုပြောပါတယ်ဒီလိုအခြေအနေတွေကြောင့် Republican တူဖြစ်တဲ့ Ohio ပြည်နယ်အုပ်ချုပ်ရေးမှူး Mike DeWine ဟာကျောင်းတွေဖွင့်နိုင်အောင်ပြည်နယ်ရဲဒါဇင်နဲ့ချီ Springfield မြို့ကိုဆေးလွတ်စောင့်ချက်စေပြီးအထူးသဖြင့်ကျောင်းအဆောက်အဦတွေမှာမနက်ခင်းတိုင်းဘုံရှင်းလင်းစေပါတယ်မျိုးမာနှစ်စဉ်ကျင်းပနေကြလူမျိုးပေါင်းစုံရည်ကြည်မှုနဲ့အမှုပညာပွဲတော်အစီအစဉ်ကိုလည်းဒီနေ့မှမကျင်းပတော့ဘဲဖျက်သိမ်းလိုက်ပါတယ်။ဒီလိုအခြေအနေတွေကြောင့်အခုခါမှာမြို့ကန်တွေဟာစိုးရိမ်ထိတ်လန့်မှုနဲ့အတူရှေ့ဘာဆက်ဖြစ်လာမလဲဆိုတာဝေခွဲမရဖြစ်နေကြပါတယ်။နေ့လည်ခင်းအလင်းရောင်အောက်အပြင်ထွက်သွားလာရမှာတော့မဝင်မရဖြစ်နေကြတယ်လို့ဆိုပါတယ်။အမေရိကန်ပြည်ထောင်စုကရွှေပြောင်းချစ်ချနေထိုင်သူတွေနဲ့ထူထောင်ထားတဲ့တိုင်းပြည်ဖြစ်တာကြောင့်သဘောထားပြည့်ဝစွာနဲ့စာနာနားလည်မှုရှေ့ထားဖို့လိုတယ်လို့ဒုက္ခသည်အကူအညီပေးရေးအဖွဲ့တွေကပြောပါတယ်။
We help with food, we help with
စားစားခန်းငါးကားတွေအတွက်ကူညီပေးပါတယ်။ကျွန်တော်တို့ကရမုံဝေရှိရင်ရှိတယ်လို့ကူညီပေးနေပြီးကျွန်တော်တို့ကိုပိုင်ပိုက်ဆံတွေကလည်းပေးပါတယ်။လူတွေကူညီလိုအပ်တာကိုဖြည့်ဆည်းပေးဖို့ကကျွန်တော်တို့ရဲ့တာဝန်မှာ Haitian Italian တယောက်ဘယ်သူပဲဖြစ်ဖြစ်လူမှုရေးရှိတော်ကနေကူညီဆောက်ရှောက်ခဲ့ပါတယ်။ဒါလူချင်းဝတ်ပါ
ဒီအဖွဲ့ဟာ Springfield မြို့ကိုရောက်လာတဲ့ Haitian တွေကိုသမ္မတ Joe Biden လက်ထက်မတိုင်ခင်2016ခုနှစ်လောက်ကတည်းကစကပြန်နဲ့အင်ကန်း900မှာအကူအညီတွေပေးနေတာပါပေါ်ရုံးကလေးက Haitian တွေကိုအကူအညီပေးဖို့အစိုးရနှစ်ဖွဲ့လက်ထက်တောင်းခံခဲ့ပေမဲ့ဘသူကမှမကူညီခဲ့ပါဘူးတော်တော်များများကဘဝအသစ်မှာလိုက်လျောညီထွေစွာနေနိုင်အောင်ကြိုးစားခဲ့ကြတယ်လို့လည်းအကူအညီပေးသူတွေကပြောပါတယ
် Now the Haitians I've dealt with and I
actually have some Haitians တွေကသူတို့အင်္ဂါကအချိန်ပြီးပေးပါလေစစ်တွေဖြစ်နေတဲ့နိုင်ငံကိုဘသူမှပြန်မသွားခြင်းကြပါဘူးစစ်ပွဲတည်မကပဲငရင်းလိုသဘောအဘိဓမ္မာလည်းရှိနေတာပါ
Republican သမရလောင်းနဲ့ဒုသမရလောင်းတွေကရွှေပြောင်းချစ်ချနေထိုင်သူ Haitian တွေအပေါ်အခုလိုပုတ်ခတ်ပြောဆိုရတဲ့ပတ်သက်ပြီးတော့ Ohio ပြည်နယ်မှာနေထိုင်တဲ့ Haitian တွေဘွားမြန်မာ American တယောက်ဖြစ်တဲ့ကိုကျော်တက်ရဲ့အမြင်က
ဒီမှာတော့လူခွေရှိရဗျာမိမိရဲ့ဆန္ဒကိုမိမိဖော်ထုတ်ခွင့်ရှိရဲဆန္ဒပြကြမယ်ဆိုတော့ရတယ်ဒါတမီဒီယာတဲရှိယူမယ်မီဒီယာနဲ့ပြန်ပြီးတော့ရှင်းမယ်ဒါရီတော့ရတယ်ဒါပေမဲ့ရေးရှိမှာမရဘူးနားလေလာဖို့လေးစားလာဖို့လိုတယ်အဲဒါကြောင့်မိမိကမိမိခွဲထွက်ပြီးတော့ကိုယ်အသေးအဖွဲကိုယ်အုပ်စုလေးနဲ့နေလာတဲ့စားလို့ရှိရင်ဒီမှာဒေတာကလည်းနဲ့ပူပေါင်းပြီးတော့ကိုယ့်ရဲ့ပွိုင်းလန်းတပိရိရှိတဲ့ရိုးရရည်ကျင်းမှုတွေရှိတဲ့ဒါတွေကိုဖော်ထုတ်အောင်မယ်ဒေတာကလည်းနားလေအောင်ချင်းကပ်ရမယ်
ကိုဗစ်ကယောဂါကာလအတွင်းကိုရိုနာဗိုင်းရပ်စ်ကို Chinese virus ဆိုပြီး Trump ကခေါ်ဆိုရာကနေအာရှຫນွေဘွားတွေအမုန်းတရားဆွဲနဲ့တိုက်ခိုက်ခံခဲ့ရဘူးပါတယ
်အခုလိုမျိုးသမ္မတဟောင်းဒေါ်နယ်ထရန့်ကနေပြီးတော့ဒီကောလာဟလသတင်းပေါ်မှာအခြေပြုပြီးတော့မစိမ့်မချင်ပြောလိုက်တဲ့အတွက်ကြောင့်မလို့ဒီအမေရိကန်မှာနေထိုင်ကြတဲ့ immigrant တွေပေါ်တော့တည်ရောက်မှုပဲတော့ရှိတယ်အဲ့ဒီလိုမပြောခင်ကလေးကအသားအရောင်ကွဲပြားခြားနားမှုဘာသာစကားကွဲပြားခြားနားမှုအင်္ဂလိပ်လိုမပြောတတ်တဲ့အခြေအနေပေါ်မှာမူတည်ပြီးတော့လူခွဲခြားဆက်ဆံမှုတွေကတော့ဟုတ်ခါရတယ်အထူးသဖြင့်ကတော့ဟိုလူကြီးတွေကတော့အစွန်းရောက်မဟုတ်တဲ့သူတွေပေါ့နော်ပညာနဲ့ဉာဏ်ပညာနဲ့ထိမ့်သိမ့်ပြီးတော့ဖုံးကွယ်လို့ရပြီမယ်လူငယ်တွေကလေးတွေမှာတော့တက်ရောက်မှုကပိုဆိုးတယ်ဥပမာကျောင်းတွေမှာဆိုလို့ရှိရင်ကလေးငယ်ကလေးတွေကအိမ်ကအစားအသောက်တွေထည့်ထားတယ်အိမ်ကအစားအသောက်တွေထည့်ထားတယ်ထမင်းဘူးထည့်ထားတယ်ထဲတော်ရဲကမှသူတို့နဲ့အစားအသောက်မတူတဲ့အတွက်ကြောင့်လားနင်တို့အစားအသောက်တွေကဘာလဲလူစားတဲ့အစားအစာမဟုတ်ပါဘူး။အဲ့လိုကလေးချင်းပြောတာကြီးလေခံရတယ်
။လာမယ့်သတင်းပတ်နှစ်ပတ်အတွင်း Ohio ပြည်နယ် Springfield ကိုသွားမယ်လို့ Trump ကစက်တင်ဘာ18ရက်နေ့တုန်းကပြောဆိုပါတယ်ခင်ဗျာ။
ဗီယူအစီအစဉ်တွေကိုရေဒီယိုရုံမြင်တမ်းကြားလို့ပြင် YouTube ဆာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ဗီယူမြန်မာဝိုင်း YouTube ဆာမျက်နှာလိပ်စာကတော့ youtube.com/viewbemis ဖြစ်ပါတယ
်။ဗီယူမြန်မာဝိုင်းရဲ့စနေနေ့မနေ့ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။အခုတော့သိပ္ပံနဲ့နည်းပညာကဏ္ဍမှာရေဘေးအန္တရာယ်ကြားကရေရင်းနဲ့အရေးဆွေးနွေးထားတာကိုကြည့်အောင်ပါ။ ရေရင်းမြစ်တစ်ခုဖြစ်မာနငန်သား60ရာခိုင်နှုန်းကျော်သုံးဆွဲနေတဲ့ရေတွင်အများပြားဟာယာဂီမုန်တိုင်းရဲ့ရိုက်ခတ်မှုတံကိုခံခဲ့ကြရပါတယ်။ရှစ်နှစ်နေဖုံးပြီးမတန့်ရှင်းတဲ့ရေစိုးတွေရောနှောသွားတဲ့ရေဘေးတန်တဲ့ရေတွင်တွေရေဘေးတင့်လို့လာလာရှိနေတဲ့ရေတွင်တွေအတွက်လှုပ်ဆောင်တင်တာတွေအကြောင်းကိုဇလဘူမိပညာရှင်ဦးမြင့်သိန်းကိုမေးမြန်းပြီးတော့ဒီတစ်ပတ်မှာဒေါက်ခင်မျိုးသက်ကတင်ပြပေးထားပါတယ်ခင်ဗျာ။
မနက်ကမှခုယာဂီမုန်တိုင်းရဲ့နောက်ဆက်တွဲပေါ့နော်။ဟိုရေကြီးရေရှမ်းတဲ့တောင်အကြီးကျယ်ခန့်နေရပါတယ်ဆရာ။အဲ့တော့မြန်မာနိုင်ငံဆိုလို့ရှိရင်မြေအောက်ရေကိုလည်းဟိုအားထားပြီးတုံးနေတဲ့နိုင်ငံဖြစ်တဲ့အတွက်ကြောင့်ဒီရေကြီးတဲ့အတွက်ပေါ့နော်မြေအောက်ရေတွေအခြေအနေဘာတွေပြောင်းလဲသွားနိုင်လဲဆရာအရင်ဆုံးပြောပြပေးပါရှင
်။တခုပေါ်မှာပြီးမှာကဒီဆိုးွားတဲ့လီမုန်တိုင်းကြီးယာဂီဥရုတွေကြောင့်မိုးရီကြီးလီရီတိုက်ရီရှမ်းရီလွန်းလွင်ပြင်းနေတာဗမာပြည်အနှံ့မှာဖြစ်နေတယ်ပေါ့အဲ့ဒီရဲ့အကျိုးဆက်တရားဘာတွေလဲဆိုတော့ရီလွန်းလင်းပြင်းနေဖြစ်ပြီးတော့ရီတူးတွေကဟိုမကြုံစဘူးပေ3လေးပြီးငောက်ကနေနေတယ်အဲ့ဒီမှာမှရီရီပြန်ကျသွားရင်ရှော့နေနေဒီထင်းချန်ခဲ့ပြီးတော့ဘယ်ဒီမှာဆူဆူဝါဝါထိခိုက်နိုင်လဲဆိုတော့တောက်တုံးရီရီမြစ်တီတောက်တုံးရေရေမြစ်ဆိုတာရေတွင်းရေကန်နေပေါ့အဲ့တော့ရေတွင်းနေမှာဘာတွေဖြစ်လာနိုင်လဲပုံဒီမှာတွေ့ခဲ့တဲ့အနေအထားအရရေတွင်းနေဟာရွှွန်နေမြုပ်သွားမယ်ဟာလာရေတင်စဲဒီရွှွန်နေဖုံးလန်းသွားမယ်အဲ့လိုဆိုရင်ဒါတွေဟာဆိုးွားတဲ့အနေအထားတွေဖြစ်နေပြီဒီချိန်မှာစဉ်းစားရတော့မယ်ပြင်းပြင်းလားအတ္တဒူးတင်လားဟာလာနောက်တစ်ခုကရေမလွမ်းသေးတဲ့နေရာဒေသတွေအဲ့ဒီနေရာတွေကိုဘလို့ပြုတ်တင်ကာကွယ်နိုင်လို့ရလေတနိုင်တပိုင်ပေါ့
ဒီအခုမြန်မာနိုင်ငံမှာရှော့နေနဲ့ပိတ်သွားတဲ့ရေပင်တွေရှိရပေါ့နော်ဒီတွင်းတွေအတွက်ကိုဟိုဘလို့လုပ်ရင်ကောင်းမလဲဆရာအချမ်းမြင်းလေးပြောပြပေးပါဆရာအခုရေချသွားတဲ့အခါမှာပေါ့နော
်အဲရေချသွားတဲ့အခါမှာဒီတွင်းတွေဟာရှွန့်တို့တွေဘလောက်ဖုံးလဲ optical inspection ပေါ့တည်တည်နာလေတဲ့လူတွေရရွာလူတွေရဲ့ဌာနဆိုင်ရာလူတွေခေါ်လို့ရရင်ခေါ်တဲ့နဲ့ပေါ့အဲ့ဒီမှာဖေရှားလို့ရမလားရီစီကြောပြီးတော့ပြုပြင်လို့ရနိုင်လားမရနိုင်ဘူးလားအရင်ပထမစစ်ဆေးလောက်ရမှာပေါ့နော်လုတ်တင်လုတ်ထိုက်တာဆိုရင်အဲ့ဒီမှာနောက်တစ်ဆင့်ဒုတိယဆင့်နေနဲ့အဲ့ဒီမိမိရဲ့စိတ်ရည်တွင်းတွင်းဝရီတွင်းထိတ်ဒီမှာကျိုးပဲပျက်စီးနေလားပိုက်ဒီကောက်ရီအားနဲ့ garden flow နဲ့ mud flow ကြောင့်ဟာလာတွင်းဒီကျုပ်ဝဲဒီဝါရေငုတ်တရားရိုင်နေသွားလားဒါတွေကိုကြည့်ရမယ်မဖြစ်ဘူးဆိုရင်ဒါဖွင့်လို့ရတယ်နေတာလားဖွင့်ဖက်ကြည့်တရင်ကြည့်ရမယ်အဲဖွင့်လို့ကြည့်ရတယ်ဆိုရင် good condition လို့ပြောရမယ်အဲအဲ့ဒီအချိန်ဆိုရင်ရှေ့အမြင်ပြောရင်ဒေါ်စလန်နဲ့သွားမစင်းနဲ့ water နဲ့ပဲ flush out လုပ်ရမယ်ဘာလို့လဲဆိုတော့ရှင်ဟာအထက်မှာဝင်မဝင်မမြင်နိုင်ဘူးဆရာတို့အဲ့တော့ဒါကိုရေနဲ့ပဲဆေးလိုက်ရင် sediment ဟာ gravity ရဲ့ရေအားနဲ့ပြန်တက်လာမယ်။ရေပိုက်ကိုပေးပြီးတော့ဆေးရမယ်။ dorsal နဲ့ force လုပ်လိုက်လို့ရှိရင်တွင်းထဲမှာရှိနေတဲ့ပိုက်ထဲမှာရှိနေတဲ့ရှော့နဲ့ဒီကအပေါ်ပြန်တက်လာနေတဲ့အားနဲ့သူက annulus ကသေးတာပေါ့။နှစ်လက်မှများမယ်။လေးလက်မှဆိုရင်အတင်းနစ်ရှိမယ်။ဒါမလို့အပေါ်ပြန်လိုက်နိုင်တဲ့အားနဲ့မယ်သူက။ဘာလို့လဲဆိုရှွန့်နစ်ဒီရေတွေကဖုံးနေသေးတာအပေါ်မှာအဲ့တော့ nozzle air compressor မတုံးနဲ့ရေနဲ့အရင်ပေးစေအဲ့လိုတွင်းရေကြီးလာပြီဆိုတော့မှကိုတူရတဲ့တွင်းကအနည်းပဲခမန်းဘလောက်လဲ200လားအဲ့ဒါဆိုရင်နည်းနည်းလေးတိုင်းတက်ကြီးလိုက်180 190လောက်ရတယ်ဆိုတာဒါဆိုမဆိုးဘူးအဲ့ဆိုနည်းနည်းလေးကို testimonial နဲ့ nozzle လေးနည်းနည်းပေးစမ်းကြည့် power ကို fully apply မလုပ်နဲ့အတင်းတင်းလို့ရေနဲ့ပေးစေအဲ့လိုမျိုးလုပ်ကြည့်ရမယ်အဲ့လိုဆိုရင်အချိန်ကောင်းလာတယ်မကောင်းဘူးဆိုတော့တွင်းပြင်တတ်တဲ့လူကနားလဲလာတယ်အဲ့လိုမျိုးအစိမ့်ရင်လှုပ်သွားမယ်ပြီးတော့မှတို့ဒါကိုရေပြန်ဆေးပြီးတော့မှရေမှုတ်ကြည့်ရမယ်အဲ့လိုမှုတ်တဲ့အချိန်မှာလေတစ်ဖက်ကစက်ပိုင်းဆိုင်ဟာကိုလည်းပြန်ပြီးတော့စစ်ဆေးမှုတွေလုပ်ရမယ်လုတ်တင်လုတ်ထိုက်တာတွေဥပမာနော်ဇယ်ဒီမှာဟာလာလီအိုးတွေရှုံ့ပိတ်နေတာလူတွေကိုပုတ်ဆေးရဖြုတ်ဆေးရမယ်အဲ့ဒီကွန်ပရက်ဆာတွေနဲ့ဟိုမော်တာပညာတွေဝါယာလိုင်းတွေရှော့ပစ်နေလားဆာကစ်တွေဘာတွေဒါကြီးကြည့်ရမယ်ဒါတွေအကုန်လုံးတီချာလောက်ရမှာပေါ့ကွာ step by step လုပ်ပြီးတော့မှအ အကုန်လုံးငကူကြီးမလွန်ကင်းကအနေထားမျိုးရောက်နေပြီလားမရောက်ဘူးလားဆိုတာကိုတွင်းပိုင်ရှင်ကတည်တာပေါ့အဲ့လိုတီးတော့ကြတော့မှသာတို့နောက်ဆုံးအဆင့်ကိုလုပ်ရမယ်ဒီလိုလုပ်ဖို့အတွက်ကိုခုန optical စစ်ဆေးပြီးတော့ဒီတွင်းကိုပြင်လိုက်လို့ကုန်ကြစရိတ်နေတူတူတည်းအစ်တူရင်ကုန်ကြစရိတ်နေဆိုတာဟိုတကြွနားလဲလူဒီနဲ့အရင်စဉ်းစားရမယ်တွင်းပိုင်ရှင်နေနေလဲသူတတ်နိုင်လားမတတ်နိုင်ဘူးလားဒီတော့တုံးကြီးကလူလူဘလောက်များကိုအားထားနေရလဲရေမရရင်တခြားဆိုးသူ့မှာရှိလားမရှိဘူးလားတို့ဒါရီဆိုးအောင်ဘယ်ဆိုးအောင်စဉ်းစားရမှာပေါ့စဉ်းစားပြီးတော့မှတစိမ့်ညင်းတို့ဘာဘာလုပ်ရမလဲဆိုတော့ဆုံးပြရမှာပေါ့ရှုပ်နေဖုံးလွှမ်းပြီးတော့ရေလွှမ်းလွင်ပြင်မှာဒဏ်ခံထားတဲ့စိတ်ရည်တွင်းနေရည်တွင်းနေရည်တွင်းဆိုရင်တော့ကျားအမြင်ပြောရင်တော့ပြင်မှုတော်တော်ခက်သွားပြီမစ္စယ်ဘုရုံနဲ့တွင်းနှခမ်းသားကခါတဝက်ကြော်တယ်ဆိုရင်နည်းနည်းတော်အောင်ပဲတကယ်လို့ရေရှန်နာဒီလိုနေရာဒီမှာလူလေပင်လောက်တိရှန်နေဆိုရင်တော့ကျားတင်တယ်အဲ့ဒီလက်တူးတွင်းကမြုပ်သွားမှာပဲကွာအဲ့ဒါဆိုရင်တော့အနေထားမကောင်းတော့ဘူးသူ့တွင်းတစ်တူးဖို့အနေထားမျိုးပဲဖြစ်တော့မယ်စိတ်ရည်တွင်းသားရင်တမျိုးတစ်ပုံစဉ်းစားရမှာပေါ့ဟုတ်ကဲ့
ဆရာတော့တော့ရေလွှမ်းတံမခံရသေးတဲ့နေရာတွေပေါ့နော်ရေကြီးမယ်ဆိုတာကိုသိထားတဲ့နေရာတွေမှာအဲ့ဒီနေရာတွေမှာရောဆရာဒီအဆက်ရေရင်းနေရေခံနေကိုဘယ်လိုထိန်းသိမ်းတယ်လဲဆိုပြပေးပါဆရာ
ရေလွှမ်းတံမခံသေးဘူးခံရနိုင်တဲ့နေသားမျိုးရှိတယ်အချီနေမျိုးကိုကြိုတင်သိထားတယ်ဆိုရင်အဲ့ဒီသားမှာရှိတယ်စိတ်ရည်တွင်းဆိုလို့ရှိရင်အဲ့တွင်းဝါတွေကိုအခုခေပေါ်နေတဲ့အပြာရောင်ရေစီပုံးနေတော့လူကားတာတာရင်စိုးတော့ရှိတဲ့ပလတ်စတစ်စီပေါ်တယ်အဲ့ဒါတင်းအုပ်ထားမယ်အဲ့ဒါကိုသူ့ကိုမရိုင်မလဲနိုင်အောင်ခိုင်ခိုင်မာမာလေးလုပ်ပြီးတော့အုပ်ထားမယ်ကြိုတင်ကာဝယ်ဖို့ပေါ့တကယ်လို့အဲ့ဒီတွင်းနေရကြောင်းနေစိတ်ရုံလွေးုံနေရပေါင်းပေါက်ဆက်ထားရဆိုလို့ရှိရင်တော့ဒါပြဿနာမရှိဘူးဒီတာပေါ်လီနေအုပ်ထားမယ်အိမ်တွင်းနေပါလေဆိုလေကိုယ့်အိမ်မှာတာပေါ်နေစားတွေရှိရင်ပေါ်စားလီနေအုပ်ပဲကြိုလီနေစီးဆဲထားပြီးတော့မှပလတ်စတစ်နဲ့အုပ်ထားမယ်အဲ့လိုဆိုဆိုရင်ဒီလွှမ်းလို့ရွှွနှစ်ဒီနေတွေပူချအောင်တော့ဒီရွှွနှစ်တွေဖြဲပြလိုက်လို့ရှိရင်အတွင်းထဲမှာကောင်းတဲ့အနေထားမျိုးရနိုင်တာပေါ့ပညာစီတက်တာသွားတာပေါ့တွင်လည်းပျက်စီးမှုနည်းသွားတာပေါ့ဒါကြိုတင်ပြီးတော့ precaution ပေါ့အဲ့တော့လောလောဆယ်မှာဒီတွေဒီကြီးတွေကိုမဖြစ်မနေတောက်အောင်လို့ဆိုရင်တနေ့တစ်ပိုင်းကြိုကြပါရေကြိုတောက်ပါရေစစ်တောက်ပါကြောက်ချင်အရင်ထဲပါယောဂဖြစ်တော့မှဝင်းနေပါလေသွားတော့မှစီးုံသွားရတယ်ဆိုရင်အများကြီးတက်တာတာပေါ့နော်အဲ့လူလေးဒီလောက်ရမှာပဲ
ဇလဘူမိပညာရှင်ဥမြင့်သိရဲ့ပြောကြားခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံပါမယ်
ဖီယိုအမေရိကန်တန်ကထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးကြတယ်ဒါမှမဟုတ်ကုဒေတာတွေကသတင်းထုတွေကိုပေးပို့လို့ရတယ်ဆိုရင်တော့ burmese@voanews.com ကိုရေးသားပေးပို့နိုင်ပါတယ်ဗျာခုတော့ကျွန်တော်တို့ရဲ့စနေနေ့ခင်းအစီအစဉ်လေးလည်းပြီးဆုံးကနေပြီဖြစ်လို့ထိတ်တန့်သတင်းတွေကိုကျွန်တော်ကပဲပြန်လည်စူးစီးအချင်းချင်းတင်ပြပါမယ်လွန်ခဲ့တဲ့ဆယ်ရက်ကကြောက်ခဲ့တဲ့ယာကီမုန်တိုင်းဆက်ရောက်မှုအဖြစ်မြန်မာနိုင်ငံမှာလက်တပြတ်ရေကြီးရေလျှံမှုတန်ကိုလူပေါင်း9သိန်းဝန်းကျင်ခန်းစားခဲ့ရပြီးသေဆုံးရသူ300ကျော်နဲ့ဒဏ်ရာရသူ100ကျော်ရှိတယ်လို့ကုလသမဂ္ဂလူသားစာနာမှုဆိုင်ရာညှိနှိုင်းရေး UNOCHA ကတောက်ကြားနေမှာကြေညာပါတယ်မြို့နယ်ပေါင်း65မြို့နယ်မှာရေဘေးကျုံခဲ့ရတယ်လို့ဆိုပါတယ်တခါမြန်မာအပါအဝင်ယာကီမုန်တိုင်းဒဏ်ခံခဲ့ရတဲ့8000ကနိုင်ငံတွေကိုစာနာရေးခန်းနဲ့ငွေကြေးထောက်ပံ့မှုတွေလုပ်ပေးနေပြီလို့ WFP ကုလသမဂ္ဂစာနာရေးခန်းအဖွဲ့ကတောက်ကြားနေမှာပဲပြောပါတယ်ဒီနှစ်တွင်အကြီးမားဆုံးဖြစ်ခဲ့တဲ့မုန်တိုင်းခဲ့မှုကြောင့်လေပြင်းတွေတက်ခတ်ပြီးမိုးသည်းထန်မှုကနေမြန်မာ၊လောစ်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေမှာရေကြီးမှုတန်ကိုကြေကြေပြန့်ပြန့်ခံစားခဲ့ရတာဖြစ်ပါတယ်ခင်ဗျ။အရှေ့လေပိုင်းကသတင်းတပုတ်မှာတော့ဂျာဇာပရင်းလေးကနောက်ဖက်ကန်ဒေသမှာဝင်ရောက်ဆင်းနေခဲ့တဲ့အစ္စရေးတပ်သားတွေကလူသေအလောင်းတွေကိုအိမ်ခေါင်မိုးပေါ်ကနေပစ်ချနေပုံရတဲ့ဗီဒီယိုတွေမှမီဒီယာတွေမှာတက်လာသလိုသတင်းဌာနတွေကလည်းရေးသားလာကြတဲ့နောက်မှာဒီဖြစ်နယ်ပတ်သက်ပြီးတော့စုံစမ်းစစ်ဆေးနေပြီလို့Israel စစ်တပ်ကတောက်ကြနေမှာပဲကြေညာလိုက်ပါတယ်ခင်ထိတ်တန့်သတင်းတွေကတော့ဒီလောက်ပါပဲအခုမနေ့ခင်အစီအစဉ်ထုတ်လွှင့်မှုကကိုညာဝင်းအောင်ဖြစ်ပါတယ်ဗျရုပ်သံဒါရိုက်တာကတော့ James Smith ဖြစ်ပါတယ် VOA American အသံရဲ့မနေ့ပိုင်းအစီအစဉ်တွေကိုတော့ဒီမှာပဲအဆုံးသတ်ပြစီခင်ဗျာသောတာရှင်တွေနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်ကင်းပါစေကျွန်တော်ညီညာရေးပါခင်ဗျာ